Welcome to the Voice of America in Burmese.
Mingla mne khima tot ta shin mya shin. American ပြည်တော်စု Washington DC မြို့တော် VOA American အသံရဲ့2023ခုနှစ် October 10ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလတ်မီတာ190တို့ကနေစပြီးတော့ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်အနေခတဲ့ကင်းကြီးကြပါစေဗျာကျွန်တော်တမောင်သားမှာဒီကနေ့မိတ်ဆက်ပေးလို့တဲ့သတင်းတွေကတော့ရေးကြီးလိုအပ်နေတဲ့လက်နက်ခဲယမ်းမီးကြောင့်နဲ့စစ်ပစ္စည်းတွေကိုအစ္စရေးကိုစတင်ပို့နေပြီးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်အစ္စရေးကိုဟားမတ်တိုက်ခိုက်မှုနဲ့ယူကရိန်းကိုရုရှားတိုက်ခိုက်မှုတို့အပေါ်မှာဟားမတ်ရောရုရှားဘာမကောင်းဆိုးဝါးမိစ္ဆာတွေဖြစ်တယ်လို့ယူကရိန်းသမ္မတကခိုင်နိုင်ပြောဆိုလိုက်ပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်မှာကီလိုမီတာ100ရှိလျားတဲ့ခိမီချန်ဇီယိုစစ်တွေကိုစလုပ်နေပြီဖြစ်တဲ့သတင်းနဲ့တခြားမြန်မာနယ်ကမ္ဘာသတင်းတွေကိုမှတ်သိညီထိုက်တယ်ပဲကျွန်တော်တို့တင်ပြပေးကြပါပါ
ကောင်းပါပြီရှင်သတင်းတွေပြီးမှတော့မြန်မာနိုင်ငံတွင်းမှာပြစ်မှုကျွလွန်နေဆိုတဲ့ဆွတ်ဆွဲချက်နဲ့တရုတ်နိုင်ငံသားယာချီဖမ်းဆီးနေတဲ့အကြောင်းကိုအရင်ဆုံးတင်ပြပါမယ်ရှင်
ဒီကတော့တာဝန်ထမ်းတာ CEO နိုင်ငံသားဆက်ရဖူးလို့လာလို့အဲ့လိုဒီနာလို့ဖိုင်လို့
မြေချခင်မှာနားဆင်ချရအောင်ပါရှင်တနင်္သာရီတိုင်းရေပြူမှာစစ်ကြောင်းထိုးလာတဲ့နောက်ဆုံးရအခြေအနေဘကူးမျိုးကရေချီမှုစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်နောက်ပိုင်းမှာတော့သတင်းတောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောက်သတင်းလွှာသတင်းဖတ်ဆင်ကဏ္ဍတွေကိုလည်းတင်ပြပေးပါမယ်ရှင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တတ်နဲ့အတူတင်ပြပါမယ်
အရေးကြီးလိုအပ်နေတဲ့လက်နက်ခဲယမ်းမီးကြောင့်တဲ့စစ်ပစ္စည်းတွေကိုအစ္စရေးကိုစတင်ပို့နေပြီး၃ရက်ကြာခဲ့ပြီဖြစ်တဲ့ဟားမတ်စ်တဲ့စစ်ပွဲမှာဘာတွေကိုမြင်းမြန်းဆန်းဆန်းပို့နိုင်မလဲဆိုတာကိုသိရအောင်တိုးလောင်ပစ္စည်းစင်းတွေကိုပြန်ချိနေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနအကြီးတာဝန်ရှိသူကတနင်္လာနေ့ကပြောပါတယ်။လေငါထွက်ခွာသွားပြီလို့ဆိုပေမဲ့ဘလို့လက်နက်တွေဆိုတာကိုတော့သူကမပြောပါဘူး။ဟတ်ပိုလာနဲ့အီရန်ကျော်တော်လောက်ကပေးထားတဲ့အဖွဲတွေကိုအမေရိကန်ကစောင့်ကြည့်နေတယ်လို့လည်းအမည်မဖော်လို့တဲ့အက်ဒီတာဝန်ရှိသူကသတိပေးလိုက်ပါတယ်။ဒေတာတွေကအမေရိကန်ရေတပ်သင်္ဘောတွေကိုရွှေ့ပြောင်းလိုက်တဲ့ဟာအစ္စရေးစစ်ကြေးပဋိပက္ခတဲကိုအက်ဒီလိုအဖွဲတွေဝင်လာစစ်ဝင်ချက်လာမှဟန်တားဖို့ဖြစ်တယ်လို့သူကဆိုပါတယ်။ဟမားရဲ့တိုက်ခိုက်မှုမှာအမေရိကန်နိုင်ငံသား17ယောက်အထိသေဆုံးစီးရင်တက်လာတာကိုတပ်ပရဘိုင်ဒန်ကကြေညာလိုက်တာနဲ့လည်းအခုလိုစစ်လက်နက်ပစ္စည်းတွေကိုပို့ပေးလိုက်တာကအချိန်ခါကိုက်နေပါတယ်။အစ္စရေးကိုကာကွယ်ဖို့အမေရိကန်ရှိနေတယ်ဆိုတာတန်တရားမဖြစ်ရအောင်အမေရိကန်ကအဲ့ဒီဒေသတွင်းကနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုသတင်းစကားတွေလိုက်လိုက်ပါနေပါတယ်လို့လည်းသူကပြောပါတယ်အစ္စရေးနဲ့ယူကရိန်းလိုအပ်ချက်အပြင်အမေရိကန်ကသူ့ကိုယ်သူကာကွယ်ဖို့လုံလောက်တဲ့လက်နက်တွေရှိပါတယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့ယူကရိန်းနဲ့အစ္စရေးလိုအပ်ချက်ကိုအချိန်မီဖြည့်ဆည်းနိုင်ဖို့အောက်လွှတ်တော်ကလိုအပ်တဲ့ရန်ပုံငွေကိုမြန်ချထားပေးဖို့လိုအပ်တယ်လို့ကြီးတဲ့အတွင်းဝင်ခရစ်စတင်းဝေါ့မုတ်ကတနင်္လာနေ့ကပြောလိုက်ပါတယ်ဒါပေမဲ့အောက်လွှတ်တော်မှာတော့ဥက္ကဋ္ဌသည့်နေတင်းမြောင်ရေးနဲ့အလုံများနေကြတာပ
ါအစ္စရေးနဲ့ပါလက်စတိုင်းဟမတ်စပွဲကြားစစ်ရေးပဋိပက္ခတွေအရှိန်မြင့်လာတာနဲ့အတူကမ္ဘာနိုင်ငံအနှံ့ကအစိုးရတွေဟာသူတို့နိုင်ငံသားတွေအစ္စရေးမှာဘယ်လိုရှိနေတယ်လဲစုံစမ်းဖို့လိုအပ်ရင်ခေါ်ထုတ်ဖို့ကြိုးပမ်းပြင်ဆင်နေကြပါတယ်စနေနေ့တုန်းကဂါဇာကမ်းမြောင်ဒေသကနေဟားမတ်စ်တိုက်ခိုက်ရေးသမားတွေထွက်လာပြီးအစ္စရေးတွေကိုပြစ်မှတ်ထားတိုက်ခိုက်တာမှာနိုင်ငံခြားသားအတော်များများသေဆုံးတာဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။အစ္စရေးနယ်စပ်မှာလုပ်နေတဲ့ဂီတပွဲတော်တစ်ခုကိုလည်းဟားမတ်စ်အဖွဲ့တွေတိုက်ခိုက်တာကြောင့်လူပေါင်း260ခန့်မှန်းကျင်သေဆုံးခဲ့ပါတယ်။ဒီပဋိပက္ခအတွက်အမေရိကန်နိုင်ငံသား9ဦးသေဆုံးတယ်လို့အမေရိကန်နိုင်ငံကြီးဌာနကတင်းနယ်လာနေမှာအတည်ပြုပါတယ်။ထိုင်းနိုင်ငံသား12ဦးသေဆုံးပြီး12ဦးကတော့ဟားမတ်စ်ဖွဲ့ရဲ့ပြန်ပေးဆွဲဖမ်းဆီးခံရတယ်လို့ထိုင်းဆိုရကကြေညာပါတယ်။အာဂျင်တီးနားကလည်းသူတို့နိုင်ငံသား၄ဦးသေဆုံးခဲ့တယ်လို့အတည်ပြုထုတ်ပြန်ပါတယ်။ဗြိတိန်နိုင်ငံသား၁၀ဦးကျော်ပျောက်ဆုံးနေပြီး၂ဦးကတော့သေဆုံးကြောင်း BBC သတင်းကဖော်ပြပါတယ်။အစ္စရေးလေဆိပ်မှာဆင်းသက်မဲ့လင်ခီးစင်အများစုကိုလည်းပယ်ဖြတ်ထားပါတယ်။အစိုးရတွေကတော့သူတို့နိုင်ငံသားတွေကိုအစ္စရေးကနေကယ်ဆယ်ရေးလေယာဉ်တွေနဲ့ကယ်ထုတ်ဖို့စီစဉ်နေကြပါတယ်။ဟန်ဂေရီကတော့သူတို့နိုင်ငံသား215ဦးကိုညာတွင်ချင်းပဲလေယာဉ်နှစ်ဆင်းနဲ့ကယ်ထုတ်ပါတယ်။အယ်ဘေးနီးယား၊ကိုဆိုဗိုနဲ့မြောက်ပိုင်းမက်ဆီဒိုနီးယားကနိုင်ငံသား40လောက်ကိုလည်းအယ်ဘေးနီးယားလေဆိပ်ကိုတနင်္ဂနွေနေ့ကလေယာဉ်တစ်ဆင်းနဲ့ကယ်ထုတ်ခဲ့ရပါတယ်ရှင်။
အစ္စရေးပြည်သူတွေနဲ့အတူရပ်တည်ပြီးဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုရှုတ်ချဖို့အမေရိကအထက်လွှတ်တော်အမတ်များစုခေါင်းဆောင်၆ ချက်ရှုမကတရုတ်သမ္မတစီဂျင်ပင်နဲ့တင်းလာနေကတွေ့ဆုံဆင်မှာတိုက်တွန်းလိုက်ပါတယ်။ဒီမိုကရက်အမတ်3ယောက်ရီပပ်ဘလစ်ကန်အမတ်3ယောက်ပါဝင်ကြတဲ့အမေရိကန်အထက်လွှတ်တော်ကောင်စီဖွဲ့ရဲ့ခေါင်းဆောင်ဖြစ်ချက်ရှုမကဘေကျင်းကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံအမျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌကြောက်လဲချီနေတဲ့မစ္စတာရှုမကတွေ့ဆုံခဲ့ပါတယ်။ဒီခီးစေရဲ့ထိတ်ဆုံးညီမချက်ကတော့နိုင်ငံခြားတရားမျှတတဲ့ကုံသွေးရေးဖြစ်ပေါ်လာဖို့ပဲဖြစ်တယ်လို့မစ္စတာရှုမကပြောပါတယ်။သမ္မတနဲ့လွတ်တော်ဥက္ကဋ္ဌလို့နဲ့မတွေ့ဆုံမီမှာကွန်ဆူလယ်အဖွဲ့ဟာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီခီးစဉ်ဟာတရုတ်နိုင်ငံကိုပို့ပြီးမှန်မှန်ကန်ကန်နားလည်အောင်အမေရိကန်ကိုအထောက်ကူပေးတယ်လို့တိဇက်ကွက်ပြချတာမှုတွေကိုပို့ပြီးစီးကျင်းလုံးရှိရှိစီမံခန့်ခွဲကြဖို့နှစ်ဖက်လုံးကိုအထောက်ကူပေးပါလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဝါဂျီကပြောခဲ့ပါတယ်။အမေရိကန်ထက်တွတ်တော်ကွန်ဆူလယ်ဖွဲ့ဟာတောင်ကိုရီးယားနဲ့ဂျပန်ပါဝင်သုံးနိုင်ငံခီးကိုတွားနေကြတာဖြစ်ပါတယ်။
ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာအစ္စရေးကိုဟမတ်စ်တိုက်ခိုက်မှုနဲ့ယူကရိန်းကိုရုရှားတိုက်ခိုက်မှုတို့အပေါ်မှာဟမတ်စ်ရောရုရှားဘာမိတ်ဆာမကောင်းဆိုးဝါးတွေဖြစ်တာတူတယ်လို့ခိုင်နိုင်ပြောဆိုလိုက်ပါတယ်။သူတို့နဲ့အတူရှိနေတဲ့အစ္စရေးသတင်းထောက်တွေဟာဟမတ်စ်တွေဟာရုရှားလိုပဲအလားတူမကောင်းဆိုးဝါးတွေဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနဲ့ကွဲလွဲတာတစ်ခုကတော့အစ္စရေးကိုအကြမ်းဖက်ဝါရဆွဲအဖွဲ့အစည်းကတိုက်ခိုက်တာဖြစ်ပြီးယူကရိန်းကိုတော့အကြမ်းဖက်ဝါရဆွဲနိုင်ငံကတိုက်ခိုက်တာဖြစ်တယ်လို့ပြောတဲ့အကြောင်းယူကရိန်းသမ္မတကအွန်လိုင်းကလုပ်တဲ့ NATO အစည်းအဝေးတစ်ခုမှာပြောဆိုသွားပါတယ်။သူတို့ပြောနေတဲ့ရည်ချက်ကမတူပေမဲ့အနှစ်သာရအတူတူပဲလို့ယူကရိန်းသမ္မတကပြောပါတယ်။လမ်းမပေါ်တူးတဲ့တန်ယူဖြစ်နေတာလဲတူတယ်အရက်သားမော်တော်ယာဉ်တွေကိုပစ်ခတ်တာလဲတူတယ်လူတွေညှဉ်းပန်းနှိပ်စက်ခံရမှုလဲတူတယ်လို့ပြောပါတယ်ရုရှားကတော့အခုပြည်ပခန့်မှာတစ်ဖက်ဖက်ကိုထောက်ခံတဲ့သဘောမပြပါဘူးအကြမ်းဖက်မှုတွေကိုရက်ဆက်ပြီးညှိနှိုင်းကြဖို့ရုရှားကတောင်းဆိုပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တည်းအတွင်းဟမတ်စ်ခေါင်းဆောင်တွေရုရှားကိုတွက်ရောက်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ခဲ့ပူပါတယ်ရုရှားနဲ့အီရန်ဟာလည်းမဟာဗျူဟမြောက်မဟာမိတ်တွေဖြစ်ချပါတယ်ရုရှားဟာယူကရိန်းစစ်ပွဲမှာတင်းစီမိတဲ့အနောက်နိုင်ငံတို့လက်နက်တွေကိုဟမတ်စ်ကိုထောက်ပံ့ပေးခဲ့တယ်လို့ယူကရိန်းထောက်လှမ်းရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုက်ဒိုမီတာ40 kHz 0413ညလိုက်ဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါမနေ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာကီလိုမီတာ180လျားတဲ့ခိမီချန်စီယိုစနစ်ကိုစလုံနေပြီဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့2022-23နှစ်စဉ်အစီရင်ခံစာမှာဖော်ပြထားကြောင်းတဟင်းဒူသတင်းကဆိုပါတယ်ဒီစင်ခါစာကိုပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တာပါမေလ3ရက်ခရက်ကအနည်းဆုံးလူ185ယောက်သေဆုံးခဲ့ရတဲ့မဏိပူရပြည်နယ်ကလူမျိုးရေးအဓိကယုံတွေဖြစ်ရတဲ့အကြောင်းချက်တွေထဲမှာနေဆပ်ပေါက်နေတာနဲ့မြန်မာနိုင်ငံကဝင်ရောက်လာသူတွေကိုမထိန်ကွက်နိုင်တဲ့အကြောင်းတွေလည်းပါဝင်တယ်လို့စင်ခါစာကသုံးသပ်ထားပါတယ်2022ခုနှစ်အတွင်းအိန္ဒိယရှေ့မြောက်ပြည်နယ်တွေမှာပုံကံမှုနဲ့ဆက်ဆက်နေတဲ့ဖြစ်ရ100ခုရှိခဲ့ပြီးတရား38ခုဟာမဏိပူရပြည်နယ်မှာဖြစ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကသဲနာကကုခိနဲ့ဇိုမီသဘောအုပ်စုတွေရဲ့လှုပ်ရှားမှုတွေကမဏိပူရမှာတက်ရောက်မှုရှိတယ်လို့လည်းဆိုပါတယ်။အိန္ဒိယနဲ့မြန်မာကြားမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်သဘောတူညီချက်ရှိပါတယ်။နေဆပ်ကနေ16ကီလိုမီတာအတွင်းနေထိုင်ကြတဲ့သူတွေဟာတစ်ဖက်နိုင်ငံကိုနေဆပ်ဖြတ်တန်းခွင့်လက်မှတ်နဲ့လွတ်လပ်စွာဖြတ်တန်းသွားလာခွင့်ရှိပါတယ်။ဒီလက်မှတ်ကလည်းတစ်နှစ်တန်းရှိတာပါ။တစ်ခါဖြတ်ရင်တစ်ဖက်နိုင်ငံအတွင်းမှာနှစ်ပတ်ထိနေခွင့်ရှိပါတယ်။မဏိပူရအစိုးရက2020ကိုဗစ်ကပ်ဘေးကလေးကဒီလွတ်လပ်စွာဖြတ်တန်းခွင့်ကိုရပ်ဆိုင်ထားခဲ့တာပါဒီသဘောတူညီချက်ကိုဖျက်သိမ်းပြီးချန်စီယုတ်ကိုအပိခတ်ဖို့ပြည်ထောင်စုဝန်ကြီးဌာနကိုတိုက်တွန်းထားကြောင်းမဏိပူရဝန်ကြီးချုပ်အန်ဘီရဆင်ကစက်တင်ဘာလ23ရက်နေ့ကပြောခဲ့ပါတယ
်ယွမ်နေစီယာဒုက္ခသည်များဆိုင်ရာကုလအေဂျင်စီရဲ့နှစ်ပတ်လည်ညီလာခံအဖွဲ့မိန့်ခွန်းမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကနိုင်ငံအနှံ့ဒုက္ခသည်တွေအခြေအနေကိုပြောဆိုရာမှာမြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်တိမ့်နေချီတဲ့အရက်သားတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ပြည်ပခါတွေလူခွင့်ရေးချိုးဖောက်မှုတွေဥဒုရာသီဖောက်ပြန်မှုစီးရဲမွဲတေမှုတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးကြတဲ့အရေးအတွက်များလာတာနဲ့အမျှအခုအညီအထောက်ပံ့ရရှိရေးအချက်အသေးကြီးမားလာတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကသတိပေးလိုက်ပါတယ်။အဓိကအဖြစ်ပြည်ပခါတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးမှုဟာအရေးအတွက်တန်130ထိရှိလာပြီးဆယ်စုနှစ်တည်းအတွက်အများဆုံးဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။နှစ်စဉ်လုံးနေကြညီလာက ကန်ဆတ်ဆာချင်းမှာပဲညီလာခံကိုယ်စားလှယ်တွေဟာအာဖဂန်ငလျင်နဲ့အစ္စရေးပြည်ပခန့်မှာထိခိုက်သေးဆုံးသူတွေအတွက်တမိနစ်ငြိမ်သက်ပြီးဆုတောင်းဂုဏ်ပြုခဲ့ကြပါတယ်။အစ္စရေးရဲသားတွေကိုဟမတ်စ်ကတိုက်ခိုက်မှုတွေကြောင့်သူ့အနေနဲ့တုံ့လောက်ခဲ့ရပြီးဒီတင်းမာမှုကြောင့်ဒေသတွေမတည်မငြိမ်ဖြစ်ပြီးအစ္စရေးရောပါလက်စတိုင်းရဲသားတွေအတွက်နစ်နာခံစားမှုပိုဖြစ်လာစေမယ်လို့လည်းကုလမဟာမင်းကြီးကသတိပေးပါတယ်ရှင်။
ဒီကနေ့အင်္ဂါနေ့ထွေထွေညီလာခံမဲပေးပွဲအတွင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှနေရာပြန်လည်ရရှိဖို့ရုရှားကကြိုးပမ်းနေပါတယ်။နိုင်ငံရေးအမတ်ရအောင်လက်နက်ဖြင့်အသုံးပြုနေတာလူတစ်မျိုးမလူတစ်မျိုးနှစ်ခွဆန်နှုန်းနဲ့လှုပ်ဆောင်မှုတွေကနေလူ့အခွင့်အရေးကောင်စီကိုကာကွယ်ကြပါမယ်လို့ကုလသမဂ္ဂရုရှားတာမကြီးဗာစီလီနီဘန်ဇီယာကပြောကြားပါတယ်။ဝင်ရောက်ရွေးခါမဲ့အထိမ်းအမှတ်ဖြစ်ပြုလုပ်တဲ့အခမ်းအနားပွဲမှာရုရှားတာမကြီးကတက်ရောက်ခဲ့သူတွေကိုအခုလိုပြောခဲ့တာဖြစ်ပါတယ်။ဂျနီဗာခြေဆိုင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ကောင်စီဝင်48ယောက်နဲ့15ယောက်ကိုအင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံမှာရှို့ဝဲမဲနဲ့ရွေးချယ်ကြရမှာဖြစ်ပါတယ်။ဒီနေ့မှာအယ်ဘေးနီးယားနဲ့ဘူဂေးရီးယားတို့ရရှိမဲ့နေရာနှစ်နေရာတည်းကတနေရာကိုရုရှားကအပြိုင်လူယူရမှာမို့ခက်ခဲနိုင်ပါတယ်
။ကမ္ဘာတဝန်းမှာအမျိုးသမီးတွေအမျိုးသားတွေထက်အလုပ်ရမှုပိုနည်းတယ်လို့ဝင်ဝင်မှာလည်းအမျိုးသမီးတွေကပိုနည်းတဲ့အကြောင်းရှင်းပြထားတဲ့သုတေသနအတွက်ဟာဘတ်တက်ဆိုပါမောက်ခခလော်ဒီယာဂိုရင်းကိုစီးပွားရေးဆရာနိုဘယ်ဆုချီးမြှင့်လိုက်ပါတယ်။စီဘွေးဆိုင်ရာနိုဘယ်ဆုရှင်63ဦးထဲမှာဂိုရင်းဟာတတိယမြောက်ဆုရှင်ဖြစ်တယ်လို့နှစ်စဉ်စီဘွေးရေးနိုဘယ်ဆုတွေတဲကဆုကိုတဦးတည်းရရှိတဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဒီနှစ်နိုဘယ်ဆုတွေတဲဆေးပညာရပ်ဆိုင်ရာဆုယူဘဗေဒပညာရပ်ဆိုင်ရာဆုဓာတုဗေဒပညာရပ်ဆိုင်ရာဆုစာပေဆိုင်ရာဆုငင်းချမ်းရေးဆုတွေအတီးတီးပြီးခဲ့တဲ့အပတ်ကကြီးညာခဲ့ပြီးတဲ့နောက်အခုစီဘွေးဆိုင်ရာနိုဘယ်ဆုကိုတင်းနှလာနေမှာကြီးညာတာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ရာသွင်းမှုကျွလွန်နေသူတရုတ်နိုင်ငံသား900ကျော်ကိုအခုရက်ပိုင်းအတွင်းထပ်မံဖမ်းဆီးရမိတဲ့အတွက်အခုဆိုရင်တစ်လအတွင်းဖမ်းဆီးရမိသူ2300ကျော်သွားပြီဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့နေကြာဆောင်တပ်တွေကြီးစုတဲ့နေရာတွေမှာအခြေပြုလှုပ်ရှားနေတဲ့တရုတ်ရာဇဝတ်ဂိုင်းတွေကိုဖြုတ်ခွဲနိုင်ဖို့မြန်မာစစ်ကောင်စီကိုဖိအားပေးတာအပါအဝင်တရုတ်ဆွေရဘက်ကနှီးမျိုးစုံနဲ့ကြိုးပမ်းလာတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင
်။တရုတ်ဆွေရရဲ့ဖိအားပေးမှုကြောင့်မြန်မာနိုင်ငံဘက်မှာခြေဆိုင်လှုပ်ရှားနေတဲ့အွန်လိုင်းငွေလိမ်ဂိုင်းတွေအွန်လိုင်းကာစီနိုလုပ်ငန်းတွေကတရုတ်နိုင်ငံသား9ယောက်6ယောက်ကိုမြန်မာစစ်ကောင်စီဘက်ကနေလွှဲပြောင်းရရှိခဲ့တဲ့ဆိုပြီးတော့တရုတ်သတင်းဌာနချုပ်ကနေပြီးတော့မနေ့ကထုတ်ပြန်ပါတယ်လူပေါင်း400နီးပါးကိုတော့အောက်တိုဘာလ9ရက်မှာမြန်မာစစ်ကောင်စီနဲ့ကိုကတ်နေကြာဆောက်တပ်ကတရုတ်ရဲတပ်ဖွဲ့စီကိုရန်လုံကျိုင်းညစက်ခိတ်ကနေပြီးတော့လွှဲပြောင်းပေးခဲ့တာပါနေကြာဆောက်တပ်ကလုပ်ငန်းရှင်တွေဟာသူတို့ထိန်းချုပ်မှုအောက်မှာရှိနေတဲ့တရုတ်နိုင်ငံသားတွေကိုစုစည်းပြီးတော့တရုတ်ရဲလက်ထဲကိုအပ်ခဲ့တာလို့လောက်ကင်မျိုးကလုပ်ငန်းရှင်တူကဗီဒီယိုကိုပြောပြပါတယ်
ဆုံးတော့ပြောရဟုတ်ကျွန်တော်အရင်ကတည်းကတည်းကနေပြည်ရဲလက်အပ်ပြီးတော့ဆုံးတော့ပြောဒီဘာမျိုးကမှကျွန်တော်မှရေးရေးရန်ရှိဆုံးရယ်ပြုတ်ပြီးရနေပြောဘယ်လိုပြောမလဲငါကူးလက်မမပါလို့ကတော့ပြောနေတဲ့ပြုတ်ပြီးပေါ့အဲ့ဒါကိုမှဒီလိုကုမ္ပဏီတွေကနေပြန်ပြောမှဖန်ဆီးပြောမှပြုတ်ပြီးပြန်ပို့ပြီးပြုတ်ရဲလက်ကိုပြန်အပ်ပြရမှာမဟုတ
်မဲခေါင်နိုင်ငံတွေအထူးသဖြင့်တော့ဒီမြန်မာနေဆက်ဒေသတွေမှာအခြေပြုလှုပ်ရှားနေတဲ့တရုတ်အွန်လိုင်းလောင်းကစားတွေငွေကြေးလိမ်လည်လှည့်ဖျားမှုတွေဟာကမ္ဘာလုံးတိုင်းတာနဲ့တက်ရောက်မှုရှိလာတယ်လို့ American ညီညာရေး Institute USIP ကသတိပေးခဲ့ပါတယ်။ဒီပေါ်မှာတရုတ်ဆူရဘက်ကလည်းတစတဲ့တစစိုးရင်စားပြုလာတယ်လို့ယူဆပါတယ်။ဒီဒုစရိုက်လုပ်ငန်းတွေဟာတရုတ်နိုင်ငံသားတွေကိုလည်းပိတ်မတ်ထားလိမ်လည်နေတယ်လို့တရုတ်ဆူရဘက်ကလက်ခံထားပါတယ်။လောက်ကင်မျိုးက online အလိညာလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒေသခံလုပ်ငန်းရှင်တူကအခုလိုပြောပြပါတယ်
။သူတာဂက်ကတော့မြန်မာနိုင်ငံကိုတာဂက်ထားတော့မဟုတ်ဘူး။နိုင်ငံသားကသူတို့ဒီဘူးပြုတ်တာမျိုးဆက်ရချင်းဆွာပြီးမှလို့လို့လုပ်ကြတာဒီတကယ်တာဂက်ထားတာ CUP ရယ်အဲနိုင်ငံသားတကယ်ပူလို့လာရဲ့အဲ့လိုဒီနန်လို့ time အဲ့လိုမျိုးတာဂက်ထားမှုတို့ဟိုလိုပြောမလဲ line ကို WhatsApp တွေနဲ့လို့လုပ်ကြအားများပါဘူ
းမြန်မာနိုင်ငံဆိုင်ရာတရုတ်တမန်ကြီး Mr. Chan Hai ကဒီကိစ္စတွေကို Thai Lao Su နဲ့အတူပူးပေါင်းပြီးတော့ဆောင်ရွက်ဖို့အခုနှစ် August 22ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလုပ်ငန်းတွေရဲ့နောက်ကွယ်မှာပါဝင်ပတ်သက်နေသူတွေကိုအရေးယူဖို့တရုတ်အာဏာပိုင်ဘက်ကမြန်မာစစ်ကောင်စီကိုဖိအားပေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့လည်းနေကြာဆောင်တပ်တချို့ကကြားဖြတ်လို့ခေါ်တဲ့ဒီအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုအကာအကွယ်ပေးခဲ့တာကြောင့်တရုတ်ဘက်ကနေပြီးတော့အလို့ရှိတဲ့ရာဇဝတ်သားတွေကိုဖမ်းပြီးဖို့ခက်ခဲနေတယ်လို့ဒေသခံလုပ်ငန်းရှင်တွေကပြောပါတယ်။ အော်တိုဝါလာတရနေ့မှာကြောက်တဲ့တရုတ်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုတယောက်ဖို့ယူနန်ဆွေကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသကစီးပွားရေးလုပ်ငန်းရှင်တချို့ကိုဖိတ်ခေါ်ခဲ့ပါတယ်။ဒီပွဲကိုတယောက်လာတဲ့ကိုကန့်လုပ်ငန်းရှင်တွေတဲက17ယောက်ကိုတရုတ်ရဲတပ်ဖွဲ့ကအဲ့ဒီနေ့မှာပဲဖမ်းဆီးခဲ့ပါတယ်။အဲ့ဒီ17ယောက်ထဲမှာတော့ကိုကန့်နေကြားစောက်တပ်ရဲ့ကုမ္ပဏီလုပ်ငန်းရှင်တချို့ပါဝင်တယ်လို့ပြောဆိုကြပါတယ်။တရုတ်ဘက်ကသတင်းတွေထဲမှာတော့သူတို့ကိုစစ်ဆေးနေတယ်လို့ဖော်ပြပါတယ်။သူတို့နဲ့ပူးပေါင်းမှုတရုတ်ဆွေကအချိန်ချင်းပြောနေပေမဲ့မြန်မာစစ်ကောင်စီနဲ့နေကြားဆောင်တပ်တွေဘက်ကလက်လျူပြုတ်နေတာကြောင့်အခုလိုဖမ်းဆီးခံရတာဖြစ်နိုင်တဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကလုပ်ငန်းရှင်တူကခံမှန်းပါတယ်တရုတ်အစိုးရရဲ့တုံ့ပြန်မှုအတွက်လည်းအံ့ဩမိတဲ့အကြောင်းသူကပြောပါတယ
်အဲ့ဒီတရုတ်နေကြားဆောင်ကတော့ဒါလည်းပြောဟိုကျွန်တော်တို့ကကိုယ့်အမည်ကိုပြောတာပဲသူတို့မပူးပေါင်းလို့ပြပါဖို့ကြည့်ရနော်ရှင်နေကြားဆောင်လုပ်ပြနေလို့နေနေတယ်ဒါပေမဲ့ဘူဟာဝေတို့ဒီဥရအောင်တို့သူတို့လုပ်ကြတာဆီမှာပေါ့နော်ကျွန်တော်တို့အဲ့ဒီအော်လာသူတို့ဖြစ်ကြမှာသူတို့ပေါ်လာတပည့်ကြီးကတော့ဖုံးတယ်တော့မရှိဘူးဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ဟိုဒီလိုလုပ်လိုက်တာလေးပေါ့နော်ဘလို့ပုံစံမျိုးနဲ့ဆိုကိုလာပတ်အော်လေးပေါ့နော်ဟိုတပည့်တို့ပြေးပြေးကမှအစည်းအဝေးပိုင်းမှာတွားရဲရဲဖြစ်တာဖြစ်သွားတယ်အခုကျအစည်းအဝေးကြီးဆိုတော့ဒီလိုခန်းလိုက်တယ်ဆိုတော့အင်ဂျင်တွားလာမှအရင်အော်တော့ဘလို့မှမလဲ surprise ဖြစ်သွားတာပေါ့နော
်ဒီကိစ္စကြောင့်မလို့ကိုကန်းကတာဝန်ရှိသူတွေနဲ့မြန်မာစစ်ကောင်စီဟာတရုတ်နိုင်ငံသား400နီးပါးကိုရပ်ပိုင်းထဲမှာဖမ်းဆီးပြီးတော့ရန်လုံကျိုင်းကိတ်ကနေပြီးတော့အော်တိုဘလ9ရက်မှာလွှဲပြောင်းပေးခဲ့ပါတယ်။တရုတ်တောင်ရှိသူတွေကမြန်မာနိုင်ငံမြောက်ပိုင်းကဝလက်နက်ကိုင်အဖွဲ့ကိုလည်းမကြာသေးခင်ကတွစ်ဆုံခဲ့ပါတယ်။ဒလိုတွစ်ဆုံပြီးတော့တိတ်မကြခင်မှာပဲအွန်လိုင်းအလင်းညာလုပ်ငန်းတွေကိုနှိမ်နှင်းပြီးတော့တရုတ်လူမျိုး1000ကျော်ကိုလွှဲပြောင်းပေးခဲ့တယ်လို့အဲ့ဒီလက်နက်ကိုင်အဖွဲ့ရဲ့ဆက်ဆံရေးတာဝန်ခံက VOE ကိုပြောခဲ့ပါတယ်။တရုတ်လူမျိုးတွေပေါ်မှာပတ်သက်နေတဲ့အရှိတောင်အရှာကစိုက်ဘာရာဇဝတ်မှုတွေရဲ့အကြောင်းရှင်းပြထားတဲ့မှတ်တမ်းဗီဒီယိုတစ်ခုဟာလည်းတရုတ်လူမှုကွန်ရက်ပေါ်မှာမကြာသေးခင်ကပြန့်နှံ့ခဲ့ပါတယ်။ဒီပတ်တမ်းဗီဒီယိုကြောင့်တရုတ်အစိုးရမှလည်းနိုင်ငံသားတွေရဲ့ဝေဖန်ဖိအားပေးမှုတွေကိုရင်ဆိုင်နေရတယ်လို့သိရပါတယ်။အခုဒီမြန်မာနိုင်ငံမြောက်ပိုင်းဒေသကဖမ်းဆီးရမိတဲ့တရုတ်နိုင်ငံသား2000ကျော်ထဲမှာနောက်ွယ်ကနေပြီးတော့ငွေရင်းမတည်ပြီးတော့အဓိကထိန်းချုပ်နေသူအယောက်20နဲ့လွတ်မြောက်နေတဲ့ရာဇဝတ်သား90ကျော်လည်းပါဝင်တယ်လို့တရုတ်သတင်းတွေမှာဖော်ပြရေးသားကြပါတယ်ခင်ဗျာ
။ကိုသားညုံတင်ပြခဲ့တာပါရှင်။အခုတော့တနင်္သာရီတိုက်နယ်ကလုံခြုံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်။တနင်္သာရီတိုင်းရေပြူမြို့နယ်နဲ့လောင်းလုံမြို့နယ်မှာမနေ့မနေ့စောပိုင်းကတည်းကစစ်ကောင်စီတပ်ရွာတွေထဲဝင်ရောက်လာပြီးလက်နက်ကြီးနဲ့ပစ်ခတ်တာဒေသခံတချို့ကိုဖမ်းဆီးတာတွေရှိနေပါတယ်စစ်ကြောင်းထုတ်လာလို့နေမှာမနေရတော့ပဲထွက်ပြေးတင်းရှောင်ချရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပါမယ်ရှင
်တနင်္သာရီတိုင်းရေပြူမြို့နယ်အနောက်ဘက်ကန်းကနေစစ်ကောင်စီတပ်တွေမနေ့မနေ့အစောပိုင်းကတည်းကဝင်ရောက်လာတဲ့အတွေ့အဲ့ဒီနာကရွာခန်းတွေထွက်ပြေးနေရတယ်လို့ရေဖြူဒေသခံတို့ကပြောပါတယ်။မနေ့နေ့လယ်ချိန်အထိရေဖြူအနောက်ဘက်ကန်ကဘဂေါ်စွန်ကျေးရွာမှာစစ်ကောင်စီတပ်ရှင်နေပြီး6လက်ပစ်ခတ်တံတွေကြားနေရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ
်။အခုလောဘဂေါ်စွန်ရောနေပြီဘဂေါ်စွန်မှာမလဲရလားနေ့လောက်ပဲနေ့လောက်သူ့ကိုကြည့်ရအောင်အခုရှင်းနေတယ်ဘဂေါ်စွန်မှာလေ
ရေဖြူမြို့နယ်အနောက်ဘက်ကန်းကကျေးရွာရစီအခုစစ်ကြောင်းမတိုင်ခင်ပြီးခဲ့တဲ့စက်တင်ဘာတတိယပတ်ကလေးကစစ်ကောင်စီတပ်ဝင်ရောက်ခဲ့တယ်လို့လည်းပြောပါရယ်ရွာထဲမှာစစ်ကောင်စီတပ်ရှိနေတဲ့အတွက်ဘေးလွရာပြေးခဲ့ပြီးအခုနေအိမ်ပြန်ရောက်တာရက်ပိုင်းလောက်သာရှိတဲ့အချိန်မှာတခါထပ်ပြီးတော့ထွက်ပြေးရတာပါစစ်ကောင်စီဘက်ကစစ်ကြောင်းထိုးတာရှိပေမဲ့လို့ကိတ္တခန့်အဖွဲ့တွေနဲ့ထိတွေ့မှုကတော့မရှိသေးဘူးလို့နေမြခန့်ရဲဘော်တို့ကပြောပါရယ်ရှေဖြူမြို့နယ်မှာစစ်ကြောင်းလှည့်လည်နေတာတလအဝန်းကျင်လောက်ရှိနေပြီးအခုတခါမှလည်းစစ်ကောင်စီတပ်ဟာအရက်ဝတ်တွေနဲ့ရောက်လာကြပြီးတော့တေသက်ခံကာကွယ်ရေးအဖွဲ့ပုံစံမျိုးနဲ့ရွာတွေထဲလှုပ်ရှားနေတယ်လို့လည်းပြောပါတယ်
။လောင်းလုံးဘဲကနေပြီးတော့သူတို့စစ်ကြောင်းထိုးတယ်ပဲ။နောက်ပြီးလို့ရှိရင်ရေကြီးဘဲကလည်းစစ်ကြောင်းထိုးတယ်။သူတို့ကရွာတွေထဲဝင်ရွာတွေထဲဝင်ရတဲ့ခါကျတော့သူတို့ကအဲ့ဒီရွာတွေထဲမှာတကောင်စီဖြစ်တာတော့ဘာလို့ညာလို့ဒီအိမ်မှာလိုက်ဖြစ်နေတာဒီအိမ်ကောင်စီနေလိုက်ဖြစ်တယ်ဖြစ်ပြီးလို့ရှိရင်လူပိုရှိရတယ်ဆိုလို့ရှိရင်တော့အဲ့ဒီအိမ်ရလူတွေထဲမှာပိုနေတဲ့လူပေါ့ဗျာဒီတကောင်စီကမပါတဲ့လူတွေကြတော့ပြောဖမ်းသွားအဲ့လိုမျိုးရှိတယ်နောက်ပြီးလို့ရှိရင်ပြောကသူတို့ကိုယ်သူတို့ဟို PDF တွေပါလို့ပြောပြီးတော့အဲ့လိုမျိုးဆက်ဆေးရတယ်လို့တာဒီကကတရားဝတ်တွေလည်းများတယ်
လောင်လုံးမြို့နယ်မှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ကလည်းဒေသခံကာကွယ်ရေးအဖွဲ့ပုံစံဝှစ်စင်တာမျိုးရှိတယ်လို့ပြောပါတယ်စစ်ကြောင်းကြောင့်ရေဖြူနဲ့လောင်လုံးမြို့နယ်တွေကကျေးရွာဒေသခံတချို့ဟာထွက်ပြေးတင်းရှောင်နေကြတာပါတနင်္လာနေ့တိုင်းထက်မှစစ်ကောင်စီတပ်နဲ့ဒေသခံအဖွဲ့တွေကြားထိတွေ့တိုက်ပွဲမရှိပေမဲ့လည်းလက်နက်ကြီးနဲ့6လံပစ်ခတ်တာစစ်ကြောင်းထိုးတဲ့အခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတွေဟာသူတို့အိမ်ကိုမပြန်ရဲကြတာပါပူလောမြို့နယ်မှာလည်းပြီးခဲ့တဲ့စက်တင်ဘာလ10ရက်ကထိတွေ့တိုက်ပွဲရှိခဲ့ပြီးတော့ လက်ကူကျေးရွာမှာနေထိုင်သူတို့ဟာသူတို့ရဲ့နေအိမ်တွေစီအခုအချိန်ထိပြန်မလာကြသေးဘူးလို့ဗိတ်ခရိုင်အမတ်တက်ရင်ပြည်သူ့ကာကွယ်ရေးတပ်မတော်ပူလောသတင်းနဲ့ပြန်ကြားရေးတပ်ဝန်ခံကပြောပါတယ်
ဒီကိနေရကျွန်တော်တို့ဒီကြီးကေမှုအသေးစားလေးလေးကတည်းကတော့သူတို့ကလည်းငွေကြီးပေါ့ငွေကြီးပေးတာရရှိတယ်ခင်ဗျာဒီတော့ဒီကျွန်တော်တို့ဒီဆက်ယူနိုင်နေတဲ့ဥတော်မျိုးဝင်လာပြီးတော့ဆက်ကြောင်းထူတာမျိုးတော့မရှိသေးဘူးဆိုတော့ဒီကခန့်ရရတော့ကျွန်တော်ဒီသားရတဲ့တော်ဒီဆက်လာတိုင်းလာစားဒီတော့ဒီကျွန်တော်တို့ဒီလက်ကိုအစီအစဉ်ပြန်ဝင်တာမျိုးတော့မရှိသေးဘူးခင်ဗျာအချိုးပေါ့အချိုးပြန်နေကြတဲ့ရှိနေတိုင်းမှာဒီလက်ကူးကိုဒီညာတော့ကြေးရောက်နေပြီးတော့ရှောက်ပေးတယ်ဒီရွာခံတွေတော်တော်များများတော့ဒီရွာထဲပြန်မဝင်သေးဘူးခင်ဗျာဒီငါးဆန်းပြေးဖို့လည်းဒီလိုငါးဆန်းကိုဖိတ်ထားတယ်ပေါ့ဒီငါးဆန်းတွေ့ရင်ဒီလိုရေးတယ်ဒီပေါ်နေပြီးတော့ဆောက်လာသေးတယ်ရှိသေးခင်ဗျာ
နေရစီပြန်လာတဲ့ဒေသခံတွေကလည်းသူတို့ရဲ့အဓိကလုပ်ငန်းဖြစ်တဲ့ငါးဖန်းခွင့်ပိတ်ပင်ခံထားရတာကြောင့်အဆင်မပြေဖြစ်နေကြတာပါငါးဖန်းဆက်လေတွေကိုမလိကျောမှရှိတဲ့စစ်ကောင်စီရဲ့ရေတပ်စခန်းကနေ6လမ်းပစ်ခတ်တာမျိုးလည်းရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတနင်္လာနေ့တိုင်းထဲထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးဝန်းကျင်မှာအင်အားပို့ပြီးတော့ချထားသလိုပဲဖမ်းဆီးစစ်ဆေးတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတင်းထုတ်ပြန်တာတော့မရှိသေးပါဘူ
းနန်းလောင်တင်ပြပေးခဲ့တာပါရှင်အခုတော့ဘကိုးမြို့ရေးချင်းမှုအခြေအနေတင်းဆောင်မကိုတင်ပြပါမယ်အခုရပိုင်းအတွင်းမိုးအဆက်မပြတ်ရသွင်းပြီးမြေရေတက်တာကြောင့်ပဲခူးမြို့တစ်မြို့လုံးနီးပါးရေပိတံခံရပြီးဒါဟာနှစ်ပေါင်း60အတွင်းအဆိုးဆုံးရေကြီးရေရှမ်းမှုလို့ဒေသခံတို့ကပြောပါတယ်။ဒါပေမဲ့နောက်ရက်တွင်မှလည်းမိုးဆက်ပြီးရွာဖို့ရှိတာကြောင့်ရေပြန့်ချဖို့မလွယ်ဘူးလို့လည်းမိုးဆလာတာဝန်ရှိသူတွေကသတိပေးနေပါတယ်။ပဲခူးမြို့ရေပိကျုံတွေ့ရတဲ့အခြေအနေတွေကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။အောက်တိုဘာလ9ရက်နေ့ကစလို့မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ပဲခူးမြို့တမြို့လုံးနီးပါးဟာရေဘေးကြုံတွေ့နေရတာဖြစ်ပါတယ်။အရင်ကပဲခူးမြို့အနိမ့်ပိုင်းရက်ွက်တွေလောက်တာရေနစ်မြုပ်ခဲတာဖြစ်ပြီးအခုတခါမှာတော့ပဲခူးမြို့ပေါ်ပင်မနမ်းမကြီးတွေပါရေနစ်မြုပ်နေတယ်လို့ဒေတာကံတွေကပြောပါတယ်။ဒါကြောင့်ရေဘေးကယ်ဆယ်ရေးစခန်းတွေရက်ွက်နေရအတော်များများမှာဖွင့်နေထားတယ်လို့ကယ်ဆယ်ကူညီလုပ်ပေးနေသူတူကအခုလိုပြောပါတယ်။
ဟုတ်ကဲ့ဒီစခန်းကြီးကတော့ရက်ကွက်အနှံပဲဖွင့်လာတာတော့အရင်အခောက်တွေကများတယ်အခုကဆန်းချိန်ပြင်လည်းပို့ပြီးမြင့်လာဘူးဒီ260အတွင်းမှာတော့ဥမာပဲဒါဆန်းချိန်ပြင်မြင့်တာတချို့အသက်560ရှိနေလူတွေတော့ဥမာပဲဒီလောက်ကြီးပြီးမြင့်တာတခါမှမကြုံဘူးလေမကြက်လမ်းတွေပါလေဆိုရင်လုံးဝကြီးတက်လို့ရှားကောင်းမရှိတဲ့နေရာတွေပေါ့ကျွန်တော်ရှင်မော်တော့ဘုရားလမ်းတို့ပါလို့ဆိုအစီနေရာတွေကအသက်နဲ့တကောတခါမှကြီးတက်ပြီးတဲ့နေရာတွေမဟုတ်အဲ့ဒီနေရာတွေမှာတော့ဥမာပဲအခုကဟိုပေါင်လောက်ဖြစ်နေတယ်မေရာတိုင်းရက်ွက်တိုင်းမှာဟိုပဲကိုဘုံပေါ်တဲ့နေရာတွေမှာနောက်ပြီးတော့ဖုံးကြီးကျောင်းတွေမှာအဲအဲ့နေရာတွေမှာအကုန်လုံးကျေစည်စခန်းတွေကဖွင့်ထားတယ်နေလဲအိမ်တွေဆိုရင်အကုန်လုံးမြို့သားကြီးအိမ်နှစ်ထပ်အိမ်အမြင့်တွေဆိုရင်အောက်ထပ်တွေကလုံးဝမြို့သားပဲဒီမှာဆိုသမင်းတုပ်တွေပါတယ်ဝေတဲ့ခါကြလို့ရှိလို့ရေကျွန်တော်တို့လေနဲ့ကျေစည်ပွဲတွေကလေနဲ့ဝင်ရတဲ့အိမ်တစ်စင်းလူရှိလားမရှိလားအဲရှင်းလဲပညာရှိလဲအဲ့လိုမျိုးစင်းလင်းနဲ့ဝင်ကြောဖေးရတဲ့အခြေအနေတောင်ဖြစ်နေတယ်
မြူရင်းကားလမ်းတွေရေနစ်မြုပ်နေတဲ့အတွက်မြို့ဝင်မြို့ထွက်လမ်းတွေကိုကားဖြတ်တန်းသွားလာခွင့်တွေပိတ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်။မြူရင်းလမ်းအပြင်မြို့ရှောင်လမ်းရဲ့တချို့နေရာတွေမှာပါလမ်းပျက်စီးမှုတွေရှိနေတဲ့အတွက်လမ်းပန်းဆက်သွယ်ရေးပါပြတ်တောက်နေတယ်လို့လည်းပြောပါတယ်။မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ပဲခူးမြို့အနီးမှာရှိတဲ့ဆယ်တွေပါရေလွှတ်ချမှာဖြစ်တာကြောင့်အခုလိုဆူဆူဝါးဝါးရေကြီးလာတာဖြစ်နိုင်တယ်လို့လည်းယုတ်ကံတူကတုံးတက်ပါလေ
။ကျောင်းလုံးချင်ဖျားကုန်းလေးရှိတယ်။အဲဖျားကုန်းလေးလာမှမြေကနေလေ။ဘေးကနေနေတော့သူကဒီဆဲမှာဟိုခန်းနိုင်ဝင်လောက်ပဲထားတော့တယ်ပေါ့။မလောင်တော့ပဲနဲ့သူကအဲ့ဒီ6ပေါက်ဆိုတာရှိတယ်။ရေရှမ်းပေါက်ခေါ်တာပေါ့။အဲ့ဒီရေရှမ်းပေါက်ကိုသူကအချိန်တိုင်းဖွင့်ထားတယ်။တက်မှတ်တဲ့ရေဆန်ကြီးကိုသူတို့မထားတော့ဘူး။ဒီသူတို့ကန်ထဲမှာနေနိုင်တဲ့အတိုင်းအတာတစ်ခုကလွယ်လို့ရှိရင်အဲ6ပေါက်ကအများနဲ့ကြော်ကြတယ်။အဲအဲ့လိုပေါ့အခုဖြစ်တဲ့ပုံစံကလည်းဘယ်လိုလဲဆိုတော့မိုးကများတယ်ကွာ။6ပေါက်ကလည်းကြားတယ်။အဲ့ဒီအောက်မှာတင်ပုံမူခွဲရေရှည်တော်ဆိုတာဆယ်တွေရှိကြည့်တယ်။အဲ့ဆယ်တွေကလည်းရေကလွတ်မှာပဲ။ဘာလို့လဲဆိုတော့ဒီဒီမိုးများတဲ့အတွက်အဲ့တော့ပကောကအဲ့ဒီဟာတွေအကုန်လုံးစုပြီးတော့ခံလိုက်ရတဲ့သဘောဖြစ်သွားတယ
်။နောက်ရက်တွင်မှလည်းမိုးဆက်ပြီးရွာသွန်းနိုင်ခြင်းရှိသလိုမြင့်ရေဟာလည်းစိုးရင်ရေအမှတ်မှာရှိနေသေးတဲ့အတွက်ရေပြန်မကြနိုင်သေးဘူးလို့မိုးစလတာဝန်ရှိသူဦးလာထွန်းက VOA ကိုပြောပါတယ
်ဒီရတော့တက်ဟိုညာကြီးတော့မတက်တော့ဘူး သူရေမှာထက်မှာတော့ရှိနေလေတာပေါ့။ညဘဝလည်းဒါဒီတည့်ရတော့ဆက်တော့တည့်ရမရတော့ဒီကိုယ်တစ်ဆယ်တော့မိုးရွာဘူးလေ။ရှိသေးတော့ရေရတော့စချင်းတော့ပြန်မကြနိုင်ဘူး
။အကူမြှွမ်းကနေရအတော်များများမှာအဆက်နှက်ပြတ်မိုးရွာသွားနေတဲ့အတွက်ရေရေပကိုးမြစ်ထဲကိုဒလဟောရှိဝင်ပြီးအခုလိုရေကြီးရတာလို့မိုးစလပညာရှင်တွေကပြောပါတယ်။အောက်တိုဘာ9ရက်တိုင်းထွာချက်အရပကိုးမြစ်ဟာစိုးရင်အမှတ်တဲ့၄ပေကျော်ကိုရောက်နေတာဖြစ်ပြီးမြစ်ကမ်းအနီးနဲ့မြင်းနေပိုင်းနေထိုင်သူတွေသတိထားကြဖို့အတွက်မိုးစလကသတိပေးထားပါတယ်။ရေကြီးရေရှမ်းတဲ့ဒဏ်ကိုခံရသူတွေကိုပရဟိတအသင်းနဲ့ပြန်မိသက်တပ်ဖွဲ့ဝင်တွေပါရှာဖွေကယ်ဆယ်ရေးနဲ့ရေဘေးရှောင်စခန်းတွေကိုပြောင်းရွှေ့ပေးနေတယ်လို့ယုတ်ကံတွေကပြောပါတယ်ရေဘေးရှောင်ဥယျာဉ်များပြတဲ့အတွက်အကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်လက်ရှိအချိန်ထိပဲခူးမြို့ပေါ်မှာဖွင့်နေထားတဲ့ရေဘေးရှောင်စခန်းက22ခုရှိနေပြီးရေဘေးရှောင်ဥယျာဉ်ကတော့9600ကျော်ရှိတယ်လို့ပြည်ရင်းသတင်းဌာနတွေမှာဖော်ပြကြပါတယ
်ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကားနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အော်တိုဘာလာဒုတိယပတ်တင်းလာနေရောက်တိုင်းခရစ်စတိုဖာကိုလံဘတ်ဦးဆောင်တဲ့ဥရောပတိုက်တာပင်လယ်ရေကြောင်းစွန်းစားသူတွေအမေရိကန်ကိုရှာဖွေတွေ့ရှိခဲ့တာကိုနှစ်စဉ်အမတ်ရအကုန်ပြုလက်ရှိပါတယ်။1492ခုနှစ်အော်တိုဘာလာ10ရက်နေ့မှာကိုလံဘတ်ကြီးကျက်တဲ့သင်္ဘော30ရက်ဟာဘာဟာမာကျွန်းစုလို့ဒီနှစ်ကာလတည်ကြတဲ့နေရာကိုဆက်ရောက်လာပါတယ်။အဲ့ဒီနောက်စပိန်ပိုင်းမြေအဖြစ်သိမ်းယူလိုက်ပါတယ်။သူတို့ပင်လယ်ခီးရဲ့ရည်ရွယ်ချက်ကတော့ကမ္ဘာအရှေ့ဖျားဒေသကိုသွားရမှာအာဖရိကတိုက်ကိုပတ်ပြီးတော့သွားမယ်အစားပိုးပြီးတော့တိုးတဲ့ပိုးပြီးတော့ဘေးကင်းလုံခြုံတဲ့ပင်လယ်ရေကြောင်းလမ်းကိုရှာဖို့ဖြစ်ပါတယ်။ဒီလိုပင်လယ်ရေကြောင်းလမ်းတို့ကိုတွေ့မယ်ဆိုရင်စီးပွားရေးအရာကြီးမားတဲ့တန်ဖိုးအချို့အမျက်တွေရှိလာမယ်ဆိုတာကိုတွက်ဆခဲ့တာကြောင့်ဒီပင်လယ်စွန့်စားမှုခီးအတွက်စပိန်ဘရင်နဲ့ဘရင်မတို့ကကိုလံဘတ်တို့ကိုငွေကြေးကုန်ကျစရိတ်ထောက်ပံ့ပေးခဲ့ပါတယ်။ကိုလံဘတ်ဟာတီကီးစင်မှာစပိန်ကိုကိုစားပြုလာတာဆိုပေမဲ့သူကိုယ်တိုင်ကတော့ဂီယိုနာအရက်ကအီတလီလူမျိုးပင်လယ်ရေကြောင်းကျွမ်းကျင်သူဖြစ်ပါတယ်။ဒါကြောင့်ကိုလံဘတ်နှစ်ယောက်တိုင်းအီတလီနယ်တွေကသူတို့ရဲ့အောင်မြင်မှုဆိုပြီးတော့အထိန်အမှတ်တွေလုပ်ကြပါတယ်။ဒါပေမဲ့ကိုလံဘတ်နဲ့သူ့ရဲ့ခီးစင်တွေ့ရှိမှုအပေါ်မှာလူတိုင်းကပျော်ရွှင်တာတော့မဟုတ်ပါဘူး။သူခီးစင်ပြီးတဲ့နောက်မှာတော့ဥရောပတိုက်သားကိုလိုနီပြုမဲ့သူတွေအလုံးအရင်နဲ့အလင်းအမြန်ရောက်လာပြီးတော့ဌာနေတိုင်းရင်းသားတွေအတွက်ဒုက္ခအကြအတဲတွေကြုံတွေ့စေပါတယ်။ကိုလံဘတ်နဲ့အတူသူ့လူတွေကသူတို့ခြေအတိုင်းလိုက်နေပြီးရောက်လာသူတွေဟာဒေသအခန်းတွေကိုနှိပ်စက်အနိုင်ကျင်တာကျုံပြုတ်ဂုတ်သွေးဆုတ်တာတွေရှိခဲ့သလိုသူတို့မကြုံဘူးတဲ့ဥရောပဘက်ကယောဂါပြရတွေလည်းကူးဆက်ခံကြရပါတယ်။ဥရောပတိုက်သားတွေအမေရိကတိုက်ကိုရွှေ့ပြောင်းလာတာနဲ့အတူနေရာတိုင်းမှာဓာမျိုးတွေထပ်ခါထပ်ခါကြုံကြရပါတယ်။ဒါကြောင့်လဲအော်တိုဘာဒုတိယပတ်တနင်္လာနေ့ရောက်တိုင်းအီတလီနယ်ရယ်နဲ့လူအတော်များများကဒီကနေ့ကိုဂုဏ်ပြုကျင်းပကြတယ်ဆိုပေမဲ့လို့အမေရိကန်ပြည်နယ်26ခုနဲ့မြို့အတော်များများနိုင်ငံအနှံ့အဖွဲ့အစည်းအတော်များများကတော့ဒါနဲ့ပြောင်းပြန်ဌာနေတိုင်းရင်းသားများနဲ့ဆိုပြီးတော့အထိမ်းအမှတ်ပြုကျင်းပကြပါတယ်။ဒီကိုယ်လဲမှုဟာသမရအိမ်ပြုတော်အထိရောက်လာပါတယ်။သမရဂျိုးဘိုင်ဒန်ဟာမနစ်တုံးကတော့ဒီအစိုးရအားလိုက်ရဲ့အတွက်ကြေညာချက်နှစ်ဆောင်ထုတ်ခဲ့ရပါတယ်။ပထမတစ်ခုကတော့ကိုလံဘတ်နေ့အတွက်ပါကိုလံဘတ်ရဲ့ခီးစင်ဟာလူအတော်များများအတွေ့အားကြအတူယူစရာဖြစ်ခဲ့ရပြီးအဆုံးမတော့ကဘာတဝန်းကရွှေပြောင်းလာသူတို့ရဲ့မိရှုတစ်ဆောင်အဖြစ်အမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့တယ်လို့ဖော်ပြပါတယ်။နောက်တစ်ဆောင်ကတော့ဌာနေတိုင်းရင်းသားများနေအတွက်ပါအချုပ်အခြာပိုင်ဆိုင်မှုအခက်အခဲတွေကြားယုံထရှင်သန်မှုနဲ့ဌာနေအမေရိကန်တိုင်းရင်းသားတွေရဲ့ကဘာကြီးအတွက်ကြီးမားတဲ့စွမ်းဆောင်မှုတွေကိုဂုဏ်ပြုပါတယ်လို့ဒုတိယကြေညာချက်မှာဖော်ပြပါတယ်။အမေရိကန်လိုခေါ်ခံရသူတချို့ဟာဒီအမေရိကတိုက်မှာနှစ်ထောင်နဲ့ချီနေခဲ့ကြတဲ့မျိုးနွယ်တွေကဆင်သက်လာသူတွေဖြစ်တယ်ဆိုတာကိုတီထာနေတိုင်းရင်းသားနေမှာအသိမှတ်ပြုပါရယ်အခြားသူတွေကတော့ကမ္ဘာအနှံ့အနေအားဆုံးယဉ်ကျေးမှုဆောင်ကနေဆင်သက်ပေါက်ဖွာလာကြသူတွေဖြစ်ပါရယ်ဒါကြောင့်သူတို့အားလုံးကြောင့်ပဲဒီကနေ့အမေရိကန်ဆိုတာဖြစ်လာတာဖြစ်ပါရယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အဘေါ်သာဖြစ်ပြီး VOE ရဲ့အဘေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
။ VOE American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆက်မျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOE Telegram ဆက်မျက်နှာလိပ်စာt.me/bamisviewnews မှာ join လုပ်ဖို့ချိန်ဆရရပါရှင်
။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်။ VOA American အတန်ရဲ့2023ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50MHz တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလွှာသတင်းဖတ်ဆင်ခဏတွေကိုနားဆင်ချက်ရပါမယ်ရှင်။အခုရင်ဆုံးတော့သတင်းထောက်မှတ်စုကိုထုတ်လွှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးရီးပြိပခန့်နဲ့သဘာဝဘေးဒဏ်ချအိုးအိမ်ဆွန့်ခွာထွက်ပြေးရသူနှစ်သန်းနီးပါးအတွက်နိုင်ငံတကာကပေးအပ်တဲ့လူသားချင်းစာနာမှုအကူအညီတွေမလောက်ငါပဲအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကြံတဲ့လူထုရဲ့စာဝတ်နေရေးအထူးချက်တဲနေပါတယ်ရန်ကုန်ကသတင်းထောက်မှတ်စုကိုတော့ကိုသားညွန်ဦးပြောပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့သဘောဘေးအန္တရာယ်ကြောင့်နေရာဆွန့်ခွာထွက်ပြေးနေရသူတွေအပါအဝင်ထိခိုက်ပျက်စီးဆုံးရှုံးတာတွေမပြတ်ရှိနေလို့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်မှာပိုပြီးတော့ဆိုးဝါးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြပါရယ်လူပေါင်း2,000နီးပါးဟာလည်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ဖော်ပြထားပါရယ်နေရဆွန့်ခွာထွက်ပြေးနေရသူတွေတဲ့တချို့ကဒီဝေးလလံဘေးကင်းရာစီသွားနိုင်ဖို့ခက်နေပြီးတော့လက်နက်ကန်ပြိပခါတွေဖြစ်ပွားရနေရာတွေမှာပဲကြုံအားကြပန်းနေထိုင်နေကြရတာပါစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းမှာဆိုရင်လဲစစ်ရှောင်သူဥယျာဟာပိုးပြီးတော့များလာနေပါတယ်နေမီတဲ့ကိုပါသွားလို့တောထဲမှာပဲထိုးပြီးတော့ဖြစ်သလိုနေရသူတွေဟာအာနာရှင်စန့်ကြီးရဲ့အတွက်ရတဲ့နီလာနဲ့ပါဝင်ကြရတယ်လို့စကိုင်းတိုင်းတဲကစစ်ရှောင်တွေကိုကူညီပေးနေသူတူကခုလိုပြောပါတယ်
အဓိကတော့ကျွန်တော်တို့ဘက်ကတချို့ဒေသတွေမှာကစစ်ပေးဆောင်နေညားနေတယ်မိုးရာတီလည်းဖြစ်တော့စိုက်ချိန်ပြိုးချိန်ဆိုတော့အဓိကအပြင်ညပိုင်းကျွန်တော်တို့စေရနာရှင်တော်လန်ရေးစကားတွေပချင်းတွေကိုပြပြီးတဲ့အခါမှာပြည်သူလူထုကိုဟောပြောပွဲတွေစီယုံရေးတွေလုပ်ဖြစ်တာများတယ်ဗျစစ်ဖြစ်နေတဲ့ဇုံဆိုတော့လေအွန်လိုင်းသုံးဆွဲမှုကလည်းတိတ်မရှိတဲ့အခါမှာonline မှာဘာတွေဖြစ်ပြနေတယ်လဲပြောပြရတာမျိုးတွေပါဒါကျွန်တော်တို့ရှိတယ်ပေါ့ဒီစစ်ရနိုင်တော်ရင်စကားတွေကျွန်တော်တို့ပြတ်တာတယ်ဆိုတဲ့နေရာမှာလည်း online လူတိုင်းမသုံးပြတော့ဒီလိုဒီလိုလေးတွေရှိနေပါတယ်ဆိုတာကိုပြတ်တာရင်လည်းစီယုံကြီးကိုကျွန်တော်တို့သွားနေကြတယ်လမ်းစဉ်ပေါ့ဗျာ
စစ်ရနာတင်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကင်ပြပခါတွေဟာနိုင်ငံတစ်ဖက်နေရာတော်များများမှာနေ့စဉ်ဒီပါရှိနေပါတယ်မြန်မာနိုင်ငံမှာနေပြည်တော်ကလွဲလို့တခြားဒေသတွေမှာမြေမြုပ်ပိုင်းကြောင့်ရတားသေးချေထိခိုက်မှုတွေတိုးလာနေတယ်လို့ UNOCHA ကဖော်ပြပါရယ်။ရတားတွေဟာတိုက်ပွဲဖြစ်ပွားရာဒေသတွေအပြင်အနီးပတ်ဝန်းကျင်မှာရှိတဲ့နေရာမျိုးတွေမှာလည်းလက်နက်ကြီးရန်နောက်စစ်တပ်ကရွာတွေကိုမကြာခဏဝင်လာမျိုးတွေရှိလို့တချို့ကနေရာကိုမပြန်ရဲပဲဖြစ်နေပါရယ်။မြန်မာနိုင်ငံအောက်ပိုင်းသတင်းနာရီတိုင်းဘိတ်ခရိုင်သတင်းနာရီမြို့နယ်ကကြီးရွာတွေမှာလည်းဒေသခံတချို့ဟာသူတို့ရဲ့နေရာစီကိုပြန်ဖို့အတွက်ကြောက်လန့်နေကြတယ်လို့ဒေသခံတဦးကပြောပါရယ်။
ဆောင်းဝင်နေရင်ရှိဝါပါဒီကလိုအကနာကျွန်တော်ဖုန်းပါလေအဲသူတို့နေ့ရက်မှာသူတို့စေချောင်းနေတာတော့မဟုတ်ခင်ဗျာသူတို့အဲအချောက်တနေရကိုလော်ဘီဆိုအဲ့လိုအဲဦးကြီးတွေထဲမှာဦးကြီးတွေထဲမှာအစူလိုက်အစူလိုက်ဆဲတွေထိုးပြီးဆိုနေတယ်အဲကြောင့်စေချောင်းစက်ကပ်ပုံစံမျိုးပေါ့အစူလိုက်တက်ထိုးတယ်တက်ထိုးရတော့တမအစူလိုက်အစူလိုက်နေကြတယ်အဲ့လိုပဲအဲ့လိုပဲနေနေကြခင်ဗျာအဲသူတို့ရောလေအချိန်မရွေးစေချောင်းထိုးတော့နိုင်တဲ့အချိန်နေတယ်ရှိတယ်ပြောဆိုသူတို့ရောလေးကစကားစားမြင်လိုက်ဝင်တော့ပြီးဝင်ဖန်တော့လို့ပြောဆိုဝင်မဖေးလဲမင်းကြီးညလက်ထောက်တော့လို့အဲ့တော့လေမျိုးကခဏခဏလုံနေတယ်ဆိုတော့လေသူတို့နေရဝင်နေလို့ရှိမဖြစ်ဘူးအဲ့လိုဖြစ်နေကြဆက်တယ်လေလက်မမီတယ်လေလက်မမီဘယ်နဲ့လုံးနေကြောလဲချေချောက်လေးလည်းအများကြီးရှိကြစည်ရည်တွေမရောဘဲနဲ့ပြောတယ်ပေါ့လို့လည်းမရောအဲ့လိုအနေထားရည်ရှိကြ
တိုက်ပွဲတွေနဲ့စစ်ပေးဒုက္ခသည်တွေတနည်းတခြားတိုးလာနေတဲ့ကိုယ်နိုင်ငံမှာလုပ်ကန်စားတော့ဖို့ခက်ခဲလာခြင်းတချို့ကလည်းပြည်ပမှာအလုပ်လုပ်ကန်ဖို့ကြိုးပမ်းနေကြပါတယ်။နိုင်ငံခြားတရားဝင်လုပ်သားဆီလွတ်တဲ့ဒေပါဝင်နိုင်ဖို့ကိုလှုံ့ဆော်လာကြတာဖြစ်ပါတယ်။ နိုင်ငံတကာအလို့သမားများအဖွဲ့ ILO ရဲ့အစီအစဉ်ထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့အာဏာသိမ်းမှုတွေကြောင့်လူမှုစီးပွားအခြေအနေအလုတ်ကံရရှိနှုန်းနဲ့အလုတ်ရေးသွေးပြင်ကုန်ထုတ်ဆွမ်းအားဆက်ပြီးတော့ကျဆင်းနေတယ်လို့ဖော်ပြထားပါတယ်။အလို့သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ပြီးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားတွေအများစုရှိတဲ့လုပ်ငန်းအခွင့်အရေးမှာကြုံတွေ့နေရပါတယ်။အခုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်မှာတရားမျှတမှုရရှိနိုင်ဖို့ကအရင်ကထက်ပိုပြီးတော့ခက်ခဲလာတယ်လို့အလို့သမားတွေနဲ့သူတို့ကကူညီပေးနေသူတွေကပြောပါတယ်။အလုသမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိတော့သလိုအခွင့်အရေးဆုံးရှုံးမှုတွေဟာပိုများလာတယ်လို့အလုသမားကြီးဆောင်းနေသူတူကပြောပါတယ
်။တော်တော်များများအလုသမားတွေကရှုံးပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကူညီဆောင်ရွက်ပေးမဲ့အဖွဲ့အစည်းမရှိနေရရဲ့ပေါ့နော်ဒါသာမလို့ဒီအခွင့်အရေးဆုံးရှုံးတာလည်းရှိနေရပါတော့အလုသမားဆိုတာတောင်းလျှောက်သူတို့ရဲ့အခွင့်အရေးကိုအမြဲတမ်းဒီစက်ဝင်ထဲမှာတောင်းဆိုနေတာအဲ့တည်းပြောနေတာရှိရခါကြတော့အခုတော့အဲ့ဒါတွေသူလုံးလို့မရတဲ့ခါကြတော့ဟိုသူတို့လည်းတိတ်ကြွချလာပြီးပါမှာပေါ့နော်ဘာမှတခုဖြစ်တယ်ဆိုရင်ဒီချောင်းလို့မရပြောလို့မရအဲဆိုတဲ့ခါကြတော့မပြောကြတော့ဘဲနဲ့လေဒီတိုင်းပဲဒီအခွင့်အရေးဆုံးဆုံးခံလိုက်တယ်လို့ပဲမြင်ရတယ်အဲလူသမားတွေကိုလည်းတခုပြောချင်တာပေါ့နော်အဲကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းသူတို့ကထုတ်ပြောလို့ရပေါ့အခုကြတော့အဲ့ဒါတွေအကုန်လုံးကမလုံးကြတဲ့ခါကျတော့စိတ်တုံသွားသလိုဖြစ်နေ
နိုင်ငံရေးပတိငိမ်မှုကြောင့်အင်းဒီချင်းနိုင်ငံတွေစီကိုထွက်ပြေးသွားသူပေါင်းက6,300ကျော်ထိရှိပါတယ်အာနာသိန်းနောက်ဆက်တွဲပြည်သူတွေဟာသူတို့ရဲ့နေထိုင်မှုဘဝလုံခြုံမှုမရှိတာပါဝင်ကုန်စည်နှုန်းမြင့်တက်တဲ့ဒဏ်နဲ့စီးပွားရေးမပြေလည်တာဝင်ငွေဆုပ်ယုပ်ကျဆင်းတာတွေကတိုင်းပြည်ထဲမှာနေထိုင်ဖို့ခက်ခဲလာပါတယ်တချို့ကအင်းဒီချင်းနိုင်ငံတွေတဲကိုရရနီလာနဲ့အလုလုကန်ဖို့တွားရင်းနဲ့တရားမဝင်ခိုးလာသူတွေဖြစ်နေဖမ်းဆီးခံမှုတွေကြုံရပါတယ်ထိုင်းနိုင်ငံရနောင်းခိုင်ကရပူရီမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမြန်မာ19ဦးကိုတရားမဝင်ခိုးဝင်လာတဲ့ပြစ်ချက်နဲ့ထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကိုင်ပြပခါတွေကြောင့်ဒုက္ခသည်တွေတိုးလာတဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေမှာစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ပလောကမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုလို့ရှိရင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလစဉ်စံတဲ့ရိက္ခာတချို့ကိုထောက်ပံ့ပေးမယ်စစ်ကောင်စီဘက်ကထိန်းချုပ်တာတွေရှိနေလို့ပုံမှန်ရနိုင်ဖို့ခက်ခဲနေတယ်လို့စစ်ဆောင်သူတွေကပြောပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေတကယ်လိုအပ်တဲ့သူတွေစီကိုရောက်ရှိနိုင်ဖို့ကြံ့ကြာနေပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေသူတွေတဲ့စစ်ဆောင်တချို့ကပြန်စရာနေအိမ်မရှိတော့လို့တော်တဲ့တောင်ထဲမှာနေထိုင်တဲ့အကူအညီတွေလိုအပ်နေပါတယ်။ပြန်စရာနေအိမ်ရှိသူတွေအဖို့လည်းသူတို့ရဲ့နေမြေလုံခြုံရေးအခြေအနေကြောင့်မပြန်ရဲပဲကြောက်လန့်နေကြရပါတယ်။လမ်းမဆက်တွေအခက်အခဲတွေကြောင့်လည်းဒုက္ခသည်တချို့အတွက်ဆန္ဒမှုအကူအညီတွေပေးနိုင်ဖို့ခက်ခဲနေပြီးတော့လူပေါင်း2,000နီးပါးဟာအခုချိန်ထိသူတို့ရဲ့နေအိမ်တွေစီကိုမပြန်နိုင်သေးပဲအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်တားညဦးပ
ါ။ခုတော့သတင်းပတ်ဆင်စီးပွားရေးအစီအစဉ်ကိုနားဆင်ချရပါမယ်ရှင်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးနောက်မှာတော့ကမ္ဘာမှာစိန့်အများဆုံးထုတ်လုပ်တဲ့ရုရှားထွက်စိန့်တွေကိုတတ်မြေပိတ်ပင်ရေးစစ်မှုထိပ်သီးနိုင်ငံ9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေစူးစမ်းနေကြပါတယ်။ဒါပေမဲ့လည်းတစ်နှစ်ကိုဒေါ်လာ89ဘီလီယံနီးပါးတန်ဖိုးရှိတဲ့ရုရှားစိန့်တွေဈေးကွက်ထဲကိုဝင်ရောက်မှုကနေတတ်မြေရေးမှာတော့အခက်အခဲရှိတယ်လို့ Henry Richway ရဲ့သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။ကမ္ဘာစိန့်အားလုံးရဲ့သုံးပုံတစ်ပုံနှီးပါးကိုရုရှားနိုင်ငံရဲ့ Mind Twin တွေကနေနိုင်ငံပိုင် Aerosa ကုမ္ပဏီကထုတ်လုပ်နေတာဖြစ်ပြီးဒီထုတ်လုပ်မှုကနေနှစ်စဉ်ဒေါ်လာတန်တထောင်ကျော်ရုရှားအစိုးရကအကျိုးအမြတ်ရရှိနေတာဖြစ်ပါတယ်။မေလအတွင်းကျင်းပခဲ့တဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာရုရှားစိန့်တွေတင်ပို့မှုတမ်းမြေရေးဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုတမ်းမြေဖို့ကတော့ဘယ်သူမှမဟုတ်ပါဘူး။ကမ္ဘာစိန့်အားလုံးကြီးပါကတော့အိန္ဒိယနိုင်ငံဆူရတ်မြို့မှာဖြတ်ပြီးတော့တွေးတာဖြစ်ပါတယ်။စိန့်ဈေးကွက်ရေးသုံးသက်သူအဒါဟမ်ဘူလန်ကအခုပြောပါတယ
်။ In the case of Russian
Russia ရရဲ့စိန့်အရင်းတုံးနေနဲ့ပတ်သက်ရင်တော့သူတို့ကအိန္ဒိယမှာဖြတ်ပြီးတွေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့စီကံတမတ်ချက်တွေအရဒါဟာအိန္ဒိယစိန်တွေဖြစ်တော့ပါတယ်။ဒါကြောင့်လဲရုရှားစိန်မဟုတ်တော့ပါဘူး
။2000ပြည်နှစ်မှာစတင်သက်ဝင်တဲ့ Kimberley processor ဆိုရင် ပြိပခရီကိုတွန်းအားပေးမှုကနေကာကွယ်ဖို့အတွက်စင်အရိုင်းတုံးတွေရဲ့စင်မြစ်ကိုသိရှိနိုင်အောင်ဆောင်ရွက်ထားတာဖြစ်ပါတယ်။စင်စည်းခွက်ရေးသုံးသက်သူအက်ဒါဟမ်ဂူလန်ကအခုလိုဆက်ပြီးပြောပါတယ်
။ The question was how does the Kimberley process address
စင်စည်းတူကတော့မူရင်းနိုင်ငံတော်များများမှပါတဲ့စင်ရိုင်းတုံးတွေကို Kimberley process ရာဘလို့လုပ်မလဲဆိုတာဖြစ်ပါတယ်။ဖြစ်ရှင်းချက်ကတော့သူတို့ကိုနိုင်ငံဆောင်ဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားစိန်တွေအများစုပါဝင်တဲ့အထုပ်တစ်ခုထဲမှာစိန်တစ်လုံးကတခြားနိုင်ငံတစ်ခုကဆိုရင်အဲ့ဒီအထုပ်ဟာနိုင်ငံဆောင်အထုပ်ဖြစ်ပေါ်ပါတယ်
။ရုရှားစိန်တွေတက်မြေပိတ်ပင်ရေးအဆိုပြုချက်ကိုအလုံးကတော့မထောက်ခံချပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံနယူးဒီလီကိုတွားရောက်ခဲ့ကြတဲ့ G7 ကိုယ်စားလှယ်အဖွဲ့ကအိန္ဒိယဘက်ကပူပေါင်းဆောင်ရွက်မှုရရှိပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရဘက်ကတော့သတိချနေတယ်လို့သုံးသက်သူဂူလန်ကပြောပါတယ်
။ First of all with Al
ပထမအဦးဆုံးအနေနဲ့ကတော့ရုရှားနိုင်ငံပိုင်အရိုဇာရဲ့စိန်ထုတ်လုပ်မှုမပါဘူးဆိုရင်ကမ္ဘာတဝန်းထုတ်လုပ်မှုရဲ့၃ပုံ၃ပုံဆုံးရှုံးသွားမှာပါ။ဒုတိယအချက်ကတော့အိန္ဒိယအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုမှာပူပေါင်းလို့မှမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ရဲ့ကမ္ဘာနိုင်ငံရေးကအမေရိကန်ပြည်ထောင်စုယူရောပတို့နဲ့မတူပါဘူး
။2024ခုနှစ်မှာရုရှားကိုဈေးကွက်တွင်းကထုတ်ပယ်နိုင်ရေးအတွက်ကမ္ဘာတလွှာချီယာခန်စောင့်ကြည့်ရေးနဲ့ကြီးကြပ်ဆောင်ရွက်နိုင်ရေးအစီအစဉ်ကိုဥရောပသမဂ္ဂဘက်ကမေလအတွင်းမှာပဲချမှတ်ခဲ့ပါတယ်။ဥရောပကောင်စီဥက္ကဋ္ဌရှားမီရှယ်ကအခုလိုပြောပါတယ
် Russian diamonds
ရုရှားစိန်တွေအမြဲတမ်းတည်မြဲမနေပါဘူးလို့သူကပြောသွားတာပါဥရောပသမ္မတ EU ရဲ့အစီအစဉ်အရဘယ်ဂျီယံနိုင်ငံအန်တဝပ်မြို့လိုအဓိကအရောင်းဝယ်အချက်အချာဒေသတွေမှာစုံစမ်းစစ်ဆေးနိုင်မဲ့ခြေရခံနိုင်တဲ့အသိအမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဖြစ်ပါတယ်ဒါပေမဲ့လည်းရည်ရွယ်တဲ့အတိုင်းဖြစ်ပါမလားဆိုတဲ့အပေါ်မှာတော့စိုးရိမ်ချက်တွေရှိပါတယ်ဘယ်ဂျီယံနိုင်ငံအန်တဝပ်တက္ကသိုလ်ကစီးပွားရေးပညာရှင်ခွန်ဗန်တန်ဘန်ကအခုလိုပြောပါတယ
် Probably they will not pass through Antwerp anymore.
အန်တဝပ်ကိုတော့ဖြတ်သန်းမဲ့သဘောမရှိပါဘူး။ကုန်သွယ်မှုအများအပြားကတော့ဒူဘိုင်းကိုရွှေ့သွားမှာဖြစ်ပြီးဒူဘိုင်းကနေအိန္ဒိယကိုဒါမှမဟုတ်လေအိန္ဒိယကိုတိုက်ရိုက်သွားမှာပါ။ထုံးစံကတော့နိုင်ငံတွေအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှာမဟုတ်တလို့ဘရောမှလည်းလုံးမဲ့သဘောမရှိပါဘူး။
Democratic Congo သမ္မတနိုင်ငံလိုစိန်ထွက်ရှိတဲ့နိုင်ငံတွေအတွက်လိုက်နာဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေမဲ့ဤပညာပိုင်းဆိုင်ရာ shopping ယုံကြည်မှုအခြေပြုအသိအမှတ်ပြုစနစ်ဖြစ်စေဖို့တွန်းအားပေးနေကြသူတွေလည်းရှိပါတယ်။စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ရဲ့အဆိုပြုချက်ကတော့မကြခင်မှာထွက်ပေါ်လာမယ်လို့မျှော်လင့်ထားပါတယ်။ရုရှားရဲ့စိန်ကုန်သွယ်မှုကို G7 ဘက်ကတန်းခတ်ပိတ်ဆို့မဲ့အဆိုပြုချက်ဟာဆိုရင်အိန္ဒိယရဲ့စေလုံကအထက်ချာဆူရမြို့အတွက်တော့စိတ်မအေးပွေဖြစ်ပါတယ်။ကမ္ဘာစိန်အားလုံးရဲ့90ရာခိုင်နှုန်းလောက်ကိုအိန္ဒိယနိုင်ငံဆူရမြို့မှာဖြတ်တောက်ပြီးသွေးတာဖြစ်ပြီးလုပ်ငန်းပေါင်း4000လောက်မှာအလုပ်သမားပေါင်းသိန်းချီအလုပ်လုပ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဖက်အခြားဆုံးဂူဂျာရတ်ပြည်နယ်မှာရှိတဲ့စိန်ဖြတ်တောက်သွေးတဲ့လုပ်ငန်းတွေမှာဆိုရင်အရောင်းဝယ်လုပ်သူတွေအပါအဝင်လူတသန်းလောက်နီးပါးပါဝင်လက်ပတ်နေတာဖြစ်ပါတယ်။ဆူရမျိုးကစိန်သွေးတဲ့အလုပ်သမားယိုခဲဇန်ဆာမီရာကတော့အခုလိုပြောပါတယ်
။ဟာမေယဟီကာထပလကာခနေမရီတော
အလုပ်ယုံမှာပဲနေအလုပ်ယုံမှာပဲအိပ်ပြီးအချိန်ပြည့်နေတာပါလို့စိန်သွေးတဲ့ယိုခဲဇန်ဆီမီရာကပြောပြခဲ့တာပါ။သူနဲ့အတူတခြားသောလုပ်သားတွေလည်းယူကရိန်းစစ်ကြောင့်ရိုက်ခတ်တရားမှုတွေအပေါ်မှာစိုးရိမ်နေကြပါတယ်။အိန္ဒိယရဲ့စင်ရိုင်းသုံးပုံတပုံကျော်ကတော့ရုရှားရဲ့တပ်တူတွင်လုပ်ငန်းကြီးအယ်ရိုစာကန်နေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်မတ်လအတွင်းမှာပဲနိုင်ငံတကာငွေပေးချေမှုကွန်ရက် SWIFT ကနေရုရှားကိုတန်းခတ်ပိတ်ဆို့ခဲ့ပြီးနောက်မှာတော့ရုရှားရဲ့စင်ရိုင်းတင်ပို့မှုလည်းကျဆင်းသွားပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ဥရောပလုပ်ငန်းကြီးတွေကရုရှားထွက်စိန်တွေကိုမဝယ်တာကြောင့်လဲအိန္ဒိယရဲ့စိန်ငုံချော်တင်ပို့မှုကကျဆင်းသွားပါတယ်။ကြောင်မြင့်နဲ့လက်ဝယ်ရတနာတင်ပို့မှုမြင့်တင်ရေးကောင်စီ GJEPs ရဲ့စင်တွေရတော့အိန္ဒိယရဲ့စိန်ငုံချော်တင်ပို့မှုဟာဧပြီလအတွင်းဒေါ်လာ 1.3 ဘီလီယံရှိခဲ့ပြီးပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ရင်တော့ဒေါ်လာ800ကျော်39ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါလိမ့်ရှင်။ ပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းပတ်စဉ်ခဏတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ကျမတို့ရဲ့ website ဆက်ပြနေဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းပတ်စဉ်ခဏတွေကိုဆက်လက်တင်ပြပါမယ်။စိတ်ကူးပေါ်ရအတိုင်းရေးချစ်ဖန်တီးကြတဲ့ဒူရဲပကြီးတွေကိုမြန်မာနိုင်ငံကလူငယ်တွေချာစိတ်ဝင်စားမှုပိုများလာတယ်လို့ပကြီးဆရာတွေကပြောပါတယ်။တခြားပကြီးပုံနေတဲ့ပုံစံကွဲတဲ့ဒူဒယ်ပကြီးတွေမြန်မာပကြီးလောကမှာဘလောက်နေရရနေပါပြီလဲ။မဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ကိုရစိတ်ကူးအတိုင်းဒီအကန့်အသတ်မရှိလွတ်လွတ်လပ်လပ်ရေးချစ်ပုံဖော်နိုင်တဲ့ဒူလိုပကြီးကားတွေကိုမြန်မာနိုင်ငံမှာလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားလာအောင်လို့ဒူဒိုအားဆိုတဲ့အဖွဲ့ကစူးစမ်းနေပါတယ်။အသက်20ဝန်းကျင်လူငယ်ပကြီးဆရာ9ယောက်နဲ့ဖွဲ့ထားတဲ့ဒူဒိုအားအဖွဲ့ကဒီဒူဒိုပကြီးတွေအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုရန်ကုန်မြို့မှာဒီပြပွဲတွေစီစဉ်ပြီးတော့ပြသနေကြတာပါ။လက်ရှိရန်ကုန်ကလူငယ်တွေကြားမှာဘလို့ပုံစံပကြီးဖန်တီးမှုတွေအပေါ်မှာပို့ပြီးတော့စိတ်ဝင်စားနေကြပါသလဲ။ဒူဒိုပကြီးတွေပေါ်အားပေးမှုကရောဘလောက်အားရစရာဖြစ်နေသလဲဆိုတာသိရအောင်လို့ဒီဒူဒိုအားတစ်ဖက်ကိုတည်ထောင်တဲ့ဒူဒိုပကြီးဆရာကိုတုတနဲ့ကိုအက်ဂါတို့ကိုမေးကြည့်ထားပါတယ
်ကျွန်တော်ဒီမြန်မာနိုင်ငံမှာဒီဒူရဲကိုပိုတွင်ကျယ်စေချင်လို့ပေါ့အဲ့မှာအဲ့လိုဒီနာမည်ကိုလည်းစဉ်းစားရပါတော့နာမည်ကိုစဉ်းစားတော့တခြားအဲ့လိုဒူရဲ universe တို့ဒူရဲ planet တို့ပါအဲ့လိုစဉ်းစားရင်းနဲ့လည်းသဘောမကျတော့နောက်ပိုင်းကျတော့ဒီဒူရဲ art ပေါ့နော်ဒူရဲကဘာဆိုတဲ့ဥစ္စာကိုကျွန်တော်မှဲ့ပြပါရပေါ့ဟုတ်ကဲ့
အခုဒီ total out အဖွဲ့ရဲ့ပါဆိုရင်ဟို9ယောက်အမှုပညာရှင်ပကြီးဆရာ9ယောက်ပါတယ်ဗောလေ main ကလေးယောက်ျားလေး9ယောက်ပါတယ်အဲ့ထဲမှာဟိုတယောက်နဲ့တယောက်ပကြီးဆွဲတဲ့ပုံစံတွေကလည်းမတူကြဘူးထင်ပါတယ်ဆိုတော့ကိုအက်ဂါနဲ့ကိုတူတာဆိုရင်ဒီ total out ကိုအဓိကထားပြီးတော့ဆွဲတာများတယ်လေဆိုတော့ဒီ total out အကြောင်းကိုမေးချင်ပါတယ်ဆိုတော့ဒီတခြားပကြီးဆွဲတဲ့ပုံစံတွေနဲ့ကွာရဲပေါ့နော်ဒီ total ပကြီးဒီလက်ရာတွေအပေါ်မှာဒီလက်ခံတဲ့သူမြန်မာနိုင်ငံမှာတော်တော်များများရှိနေပြီလို့ပြောလို့ရပါရှင့်
ဟုတ်အောင်မြန်မာနိုင်ငံမှာကျွန်တော်ဒီတယ်နဲ့ပတ်သက်ပြီးတော့ကတော်တော်များများက line တွေကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဆွဲထားတဲ့ဟာလို့မြင်ကြရပါတော့အဲ့ဒီဟာကိုမှကျွန်တော်တို့က line တွေကိုဆွဲမှဒူတယ်လို့မဟုတ်ပဲကျွန်တော်တို့ကဒီတိုင်း character တွေရောပြီးတော့တခြားဘေးပတ်ဝန်းကျင်မှာရှိတဲ့အပင်တွေတိရွတ်တွေနဲ့ကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဒူတယ်ဆွဲလို့ရတဲ့ဟာကိုကျွန်တော်ကသိစေချင်တယ်ပေါ့အဲ့ဒါကြောင့်ဟိုဒူတယ်ကိုပို့ပြီးတော့တွေ့နေကြတဲ့ဖြစ်နေတဲ့ကျွန်တော်တို့ဒူတယ် app ကိုစာပြီးတော့တည်ထောင်ပြခဲ့ရတယ်အဲ့ဒီအကြောင်းတွေကြောင့်ပါပါခဗျ
ကိုတူတာတို့ကိုရိုက်ကာတို့ရဲ့ဒီအဖွဲ့ဒူဒိုအားအဖွဲ့ရနေပြီးတော့မှဟိုစီစဉ်နေပေါ့နော်အမှုပညာပြပွဲရတခုမကစီစဉ်ပြီးပြီပေါ့လीဆိုတော့ဒီပွဲလာကြီးတဲ့လူငယ်တွေရဲ့ဒီပကြီးပေါ်မှာစိတ်ဝင်စားမှုကိုရောဘယ်လိုမျိုးတုံ့တက်နိုင်လဲပကြီးကားတွေကိုဗမာနိုင်ငံမှာအခုလူငယ်တွေကတော်တော်လေးသူတို့ဒီစိတ်ဝင်စားရှိနေကြပြီလားရှင
်တော်တော်များတော့ကျွန်တော်တို့ဟိုအမှုပညာကိုလူငယ်တွေအနေနဲ့တော်တော်လေးလေ့လာလိုက်ကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ပွဲမှာတော်တော်များကလူငယ်တွေများတာဆိုတော့ဟိုအရင်တော့ဆိုရင်တော့အဲ့လောက်ကြီးဟိုအကြီးဆုံးမြန်မာနိုင်ငံမှာကသိပြီးတော့စိတ်ဝင်သားမှုမရှိကြတွေ့ရဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ပကြီးပြပွဲတွေတော်တော်များများတွေ့နေကြစင်နဲ့လောက်တာတဲ့အတော့ကြောင့်လူငယ်တွေတော်တော်များလည်းအမှုပညာဘက်ကိုလေ့လာလိုက်စားတာဆိုတော့တွေ့ရတယ
်။ကိုအက်ဒဂါရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်ပါလဲဘာလို့ဆိုတော့ဒီကိုအက်ဒဂါရောလုပ်တဲ့ဒီပွဲတွေကများသောအားဖြင့်လူငယ်တွေပဲစီစဉ်တာဆိုတော့လူငယ်တွေပို့ပြီးတော့မှဒါဆွဲဆောင်နိုင်တယ်လို့ကမြင်လာအဲ့ဒီအပိုင်းအောင်လည်းနည်းနည်းပြောပြပေးပါရှင်
။ဒီစိတ်ဝင်စားတာရောလူငယ်တွေကတော့ပိုစိတ်ဝင်စားတာများတယ်အဲ့မဲ့လူကြီးတွေထဲမှာလည်းစိတ်ဝင်စားတာရှိရဲ့ဗျဒီကျွန်တော်ပွဲလုပ်ရင်လည်းဟိုအများဆုံးလာတာတော့ဒီလူငယ်ရအဓိကထားပြီးလာရဲ့ပေါ့နော်အချင်းချင်းအားပေးချင်တာလည်းပါတယ်ပြီးတော့ဒီခစ်ကြောင့်ဟိုလူများပြီးတော့ပွဲတွေစီရဲမဟုတ်ဘူးပေါ့နော်ဒီမျိုးဆက်ပေါ့ဒီဆက်ကအဲ့လိုတက်ကြွပြီးတော့ဟိုအားပေးချင်တာကြီးလည်းပါတော့သူကိုယ်တိုင်လာပြီးတော့ကျွန်တော်ပွဲတွေလုပ်တိုင်းလည်းစီစီကကလေးလုပ်ဖြစ်သွားတယ်
ကိုယ်ကရုပ်လုတ်တဲ့ဒီပကြီးပွဲလေးမှာပေါ့နော်ဆိုတော့ပြသတဲ့ပကြီးတွေကဒူဒိုပကြီးတမျိုးရယ်မဟုတ်ဘူးပေါ့လေတခြားပကြီးပုံစံအမျိုးစုံရှိတဲ့ပကြီးဆိုတာကလည်း realism နဲ့ expressionism တို့အမျိုးစုံရှိတာဟုတ်လေနော်ဆိုတော့အဲ့ဟိုပကြီးဆရာရဲ့အားသာတဲ့အပေါ်မှာမူတည်ပြီးတော့မှပုံစံအမျိုးစုံရှိတဲ့အခါကျတော့ဒီကိုအက်ဂါရို့ကို sorry ကိုအက်ဂါရို့ကိုတူတာရို့လိုမျိုးဒီအသက်20ဝန်းကျင်ပေါ့နော်လူငယ်တွေကြားမှာဘယ်လိုပုံစံမျိုးဒီဖန်တီးတဲ့ပကြီးကိုပို့ပြီးတော့စိတ်ဝင်စားရှိတာကိုတွေ့ရလဲနောက်ပြီးဒီအထူးသဖြင့်ပေါ့လေဒီဒူဒိုပကြီးပေါ်မှာရောအားပေးမှုတော်တော်လေးဟိုအားရစရာဟိုရှိတယ်လို့ရောပြောလို့ရပါရှင
်တချို့ကတော့ဟိုဒူတယ်ဟိုအားပေးရရှိရပေါ့နော်ဒီဒူတယ်ကအသေးလေးဆွဲတာဆိုတော့ဆွဲလူစိတ်ရှည်ရပေါ့နော်စိတ်လည်းရှည်တယ်ဟိုတော်တော်လေးမိုက်တယ်ပါညာအားပေးရလူလည်းရှည်ရပြီးတော့နောက်ဒီကဒီဒူတယ်ပေါ့နော်လို့ကဲ့ရဲ့သဘောမျိုးတွေလည်းအဲ့လိုမျိုးတွေတော့ရှိတော့ရှည်ရပြန်နော် ဒီတူရဲဆွဲတာပြောရင်လွယ်ရဲဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကဲရဲလူရဲ့ရှိရဲဆိုတောင်းနဲ့တယောက်တော့အမြင်မတူတဲ့ဟိုသူကလည်းသူတော့အဲ့လိုမျိုးအယူဆလေးတော့ရှိရ
မြန်မာနိုင်ငံရဲ့ဒီပကြီးသပိုင်းတစ်ချောက်ကိုကြည့်လိုက်လို့ရှိရင်အများသောအားဖြင့်ကဟိုဟိုဒူတော်ပုံစံမဟုတ်တဲ့ပကြီးတွေပေါ့လေဒီ realism တွေဆွဲကြတဲ့ contemporary ပကြီးတွေဆွဲကြတာတွေများတယ်ပေါ့လေဆိုတော့ဒီဒူတော်ပကြီးဆိုတာကအခုလို ကိုယ်ကာတို့ကိုတူတာတို့လိုမျိုးလူငယ်ပိုင်းမျိုးဆက်သစ်တွေလက်ထက်မှာဟိုပေါ်လာတယ်လို့ပြောလို့ရတာပေါ့မြန်မာနိုင်ငံမှာတော့ဆွဲလာကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးပကြီးအမျိုးသားကိုဒီပကြီးဗမာပြည်ရဲ့ဒီပကြီးလောကထဲမှာဖောက်ထွက်နိုင်အောင်လုပ်ဖို့အတွက်ကရောတော်တော်လေးခက်ခဲတယ်လို့ပြောလို့ရလားဘယ်လိုမြင်လဲအဲ့ဒီဘိုင်းရော
ဒီတွေကစပေါ်လာတော့ကတော့အနုပညာရက်တစ်ခုအနေနဲ့ပေါ်လာမဟုတ်ပဲねဒီ alpha bat ပေါ့နော်ဒီဘာသာစကား alpha bat တစ်ခုအနေနဲ့စပေါ်လာတယ်ဒီနောက်ပိုင်းကျမှဒီ1900ဝန်းကျင်လောက်ကျမှဒီအတစ်ခုအနုပညာရက်တစ်ခုအနေနဲ့ပေါ်လာပေါ့နော်အဲပေါ်လာတော့ကြာပြီဒါပေမဲ့ဒီမြန်မာမှာစတင်ကျတာကျတော့ကျွန်တော်တို့စတည်တာဒီ2020 2021လောက်ပေါ့နော်အဲ့အချိန်တော့မှကျွန်တော်စသည်လေအဲ့အနေအခုပြောရရင်တော့အဲ့အချိန်နဲ့အခုအချိန်နဲ့ဆိုရင်တော့ရှင်လိုက်ရင်တော့တော်တော်လေးတော့ကွာသွားရယ်ပေါ့နော်ကျွန်တော်ဒီပြပွဲရေးဘာလဲလုပ်တယ်ဒီဒူလေကဘာလဲဆိုတော့တည့်ရလူလည်းများတာပေါ့နော်အဲ့တော့နောက်ပိုင်းကျရင်တော့ဒီပို့ပြီးတော့တွင်ကျယ်လာမယ်လို့တော့ကျွန်တော်ထင်တယ်ဗျအ
ဲ့လိုမျိုးဒီလူငယ်တွေကြားမှာခေတ်စားတဲ့ဒီဒူတော်ပကြီးကိုဒီ mainstream ဒီပကြီးလောကထဲမှာထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကရောဘလို့အခက်အခဲတွေတွေ့ခဲ့ရတယ်လို့ပြောလို့ရတယ်ကိုတူတာဖြည့်ပေးပါရှင
့်โอเคအမ mainstream ပေါ်မှာကျတော့တော်တော်များကဟိုအရှိကပကြီးစရာကြီးရတယ်ဟိုပြောရင်ဟိုဒီ landscape တွေဆိုမှာပကြီး portrait တွေဆိုမှာပကြီးအဲ့လိုမျိုးမြင်သွားအောင်ကြိုက်တွင်းခဲ့တာတော်တော်များရှိတယ်စရာကြီးတွေကိုယ်တိုင်ဟိုမှာအဲ့လိုဒူးတယ်ဟိုပကြီးလို့လက်မခံရင်တခြား orient နဲ့အနေနဲ့ကလည်းဘလို့မှလက်ခံနိုင်မှာမဟုတ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကထိုးဖောက်ဖို့အတွက်ကကျတော့တော်တော်လေးခက်ခဲမှုရှိရပေါ့ဟာပြောရရင်ဒူတယ်ကလွယ်တော်တော်ပုံမဆွဲတက်တဲ့သူတော်မှာဆွဲလို့ရတယ်ဒါပေမဲ့ဟိုအဲ့ဒူတယ်ကိုပို့ပြီးတော့ကောင်းအောင်ဆွဲလို့ရနည်းလမ်းတွေအများကြီးရှိပါဘူးအဲ့ဒါကိုတို့ကသိချာမသိပဲနဲ့ဒူတယ်ကဟိုအရင်ပကြီးတော့သတ်မှတ်လို့မရဘူးလို့ပြောကြတဲ့သူတွေအများကြီးပဲပေါ့အဲ့ဒါကိုမှကျွန်တော်တို့ကသိချာလေးဟိုဒါကိုဒီကြောင်းကိုတို့နားလည်အောင်သိချာလေးဟို educate လုပ်နိုင်မှကျွန်တော်တို့ကဒီဒူတယ်ကို mainstream ပေါ်ရောက်အောင်သင်နိုင်မှဖြစ်တဲ့အတွက်အဲ့ဒါကိုတော်တော်လေးဆက်ပြီးတော့လုပ်အောင်လို့ထင်ပါတယ်ဗျ
ဒူဒိုအားအဖွဲ့ကိုတည်ထောင်ထားတဲ့ပကြီးစရာကိုတူတာနဲ့ကိုအက်ဒဂါတို့ဖြစ်ပါရရှင်သူတို့အဖွဲ့အနေနဲ့ဒီဒူဒိုပကြီးရဲ့အပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့လူပညာလက်ရာတွေအပေါ်မှာလူငယ်တွေပို့ပြီးတော့မှခံစားတတ်လာအောင်လို့စိတ်ကူးစမ်းတွေနဲ့ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါရရှင်ကျွန်မစုမြတ်ပါပ
ါမတ်စုမြတ်မွန်စီစဉ်တင်ဆက်တဲ့လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါရရှင်အခုတော့သတင်းဖတ်စဉ်တက်တန့်ရောင်သတင်းလွှာအစီအစဉ်မှာအမေရိကန်ဖျော်ဖြေရေးခီးစဉ်မှာဒေါ်လာသန်းပေါင်များစွာဝင်ခဲ့တဲ့အဆိုတော်တေလာဆွစ်ကြောင့်အမေရိကန်ဘောလုံးပွဲ NFL လက်မှတ်တွေရောင်းကောင်းခဲ့ပါတယ်။ဒီလိုထင်ပေါ်ကျတဲ့အမှုပညာအတိုင်းဝန်းကသတင်းတွေကိုမိုက်ဧသနာကျော်ရဲ့သက်တမ်းရောင်သတင်းလှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
အောင်မြင်ဆုံးပေါ်ပဆိုတော့ Taylor Swift New Jersey ပြည်နယ်မှာ American ဘောလုံးပွဲတွားကြည့်တဲ့တဲ့ရင်ကလူပြောများတဲ့တဲ့ရင်ဖြစ်နေပါတယ်။သူက American ဘောလုံးသမား Travis Kelce နဲ့တွဲနေတဲ့ဆိုပြီးတော့အခုရပိုင်းတဲ့ရင်တွေတော်တော်ထွက်နေတာကြောင့် American ဘောလုံးပွဲ NFL လက်မှတ်တွေပို့ပြီးတော့မှအယောင်ကောင်းနေတယ်လို့ရုပ်မြင်သံကြားကထုတ်လင်းပြသတာကိုလည်းကြည့်ရှုသူပိုများနေပါတယ်။ Taylor Swift ကမှန်လုံအထူးကန်းကနေကြည့်ရှုခဲ့တာဖြစ်ပြီးတော့သူနဲ့အတူကြည့်တဲ့သူတွေထဲမှာတော့Hollywood မင်းသားတွေဖြစ်တဲ့ Ryan Reynolds, Hugh Jackman နဲ့ Blake Lively တို့လည်းပါဝင်ပါတယ်။သူရဲ့ mates တွေဘောလုံးသမားဖြစ်တဲ့ Travis Kelce အဖွဲ့အမှတ်စရတော့ Taylor Swift ကအကြီးအကျယ် all hit အားပေးခဲ့တာပါ။ Taylor Swift ကအရင်တစ်ပတ်ကလည်း Travis Kelce ဟိုတစ်ပတ်ကပွဲကိုလိုက်ပြီးအားပေးခဲ့သေးတာပါ။ Missouri ပြည်နယ်ကပွဲကို Travis Kelce ရဲ့အမေနဲ့အတူတွားကြည့်ခဲ့တော့သူက Kelce ရဲ့အသင်းအင်ဂျင်ဝတ်ထားခဲ့ပါတယ်။ပထမပွဲကို Taylor Swift သွားကြည့်ခဲ့တာကြောင့်အခုတစ်ခါသူဒီပွဲကိုလာကြည့်မယ်ဆိုတာကိုလည်းလူတွေကြိုတင်ခန့်မှန်းထားကြပြီးတော့ပွဲလက်မှတ်တွေလည်းအယောင်တက်ခဲ့ပါတယ်။တရက်ထဲလက်မှတ်အယောင်ကအရင်တစ်ပတ်ကပွဲရာသီလက်မှတ်ရောင်းကအမြင့်ဆုံးထက်နှစ်ဆမြင့်တက်ခဲ့တာပါ။အခုကစားပွဲရာသီမှာလည်းပထမဆုံးအဖွင့်ပွဲနောက်ပိုင်းမှာလက်မှတ်အယောင်အကောင်းဆုံးပွဲဖြစ်ခဲ့ပါတယ်။အော်တိုဘာလ1ရက်နေ့တနင်္ဂနွေနေ့ New Jersey မှာကျင်းပသွားတယ်။ဒီပွဲလက်မှတ်ကတော့တရားဝင်ဈေးကဒေါ်လာ82ဒေါ်လာဖြစ်ပြီးတော့မှောင်ခိုပြန်ရောင်းဈေးကတော့အောက်တန်းထိုင်ကုန်လက်မှတ်ကဒေါ်လာ9000နီးပါးအထိဈေးရှိခဲ့ပါတယ်။
when I am performing, I am nothing but free.
မဲခင်ပြည်အောင်စုမှာအောင်မြင်ဆုံးအဆိုတော်တူလို့ပြောလို့ရတယ်ဒီ Taylor Swift ရဲ့ဖျော်ဖြေခီးစဉ်ရုံတင်ပြသဖို့ပြင်ဆင်နေချိန်မှာပဲနောက် American နာမည်ကျော်အဆိုတော်တူဖြစ်တဲ့ Beyonce ရဲ့ဖျော်ဖြေခီးစဉ် Renaissance Waldorf ကိုလည်း AMC Entertainment ရုပ်ရှင်ရုံတွေမှာရုံတင်ပြသတော့မယ်လို့ October 1ရက်နေ့ကပဲကြေညာသွားပါတယ်ဒီရုပ်ရှင်က Beyonce ဒီနှစ်နွေရာသီမှာဥရောပနဲ့ America မြို့တော်များများမှာလှည့်လည်ဖျော်ဖြေတော့မှရိုက်ကူးထားခဲ့တာဖြစ်ပါတယ်သူကမြောက်အမေရိကတိုင်မြို့ပေါင်း40ဥရောပတလွားမြို့ပေါင်း14မြို့တို့မှာလှည့်လည်ပြီးတော့ပွဲ59ပွဲဖျော်ဖြေခဲ့တာပါအခု Beyonce ရဲ့ဖျော်ဖြေပွဲမှတ်တမ်းရုပ်ရှင်က Hollywood ကအမှုပညာရှင်တွေရဲ့တပိတ်ကြောင့်ရုပ်ရှင်တွေရုံမတင်နိုင်ပဲဖြစ်နေတဲ့အခက်အခဲကိုရေလိုဖြေရှင်းပေးသွားနိုင်မှာဖြစ်ပါတယ် Renaissance Affair မှာ Beyonce လို့ဇာတ်ကားနာမည်ပေးထားပြီးတော့ဒီဇင်ဘာ10ရက်နေ့ကစပြီးတော့ American, Canada နဲ့ Mexico နိုင်ငံတို့မှာပြသမှာဖြစ်ပါတယ်တခြားကမ္ဘာနိုင်ငံတွေမှာတော့ရုံတင်ရက်ကနောက်ပိုင်းမှာဆက်ပြီးကြေညာပေးသွားမယ်လို့ပြောထားပါတယ်။အလားပါနဲ့အသားရည်ထင်ပစ္စည်းတွေထုတ်တဲ့ L'Oréal Paris ရဲ့6ချိန်မြောက် Work for Worth Fashion Show ကို IFA မျှော်စင်အောင်မှကျင်းပတော့နယ်ဝေကြီးအမှုပညာရှင်တွေသူတို့ကုန်အမှတ်တစိမ့်ကိုစားပြုချစ်ကြည်ရေးတန်တမာတွေတက်ရောက်ခဲ့ကြပါတယ်။ Model တွေအပြင်ရုပ်ရှင်တရုပ်ဆောင်တွေအဆိုတော်တွေပါဒီ L'Oréal Paris အတွက်ပါဝင်လမ်းလျှောက်ပြခဲ့ပြီးတော့fashion show ခေါင်းစဉ်ဖြစ်တဲ့ခုဖော်ကိုတန်မိုးရှိမှုနဲ့သက်ဆိုင်တဲ့အမှားစကားတွေကိုတော့ TV ဖန်သားအကြီးကြီးနဲ့ထိုးပြထားပါတယ်။ဘသူကွဲပြားမှုမျိုးစုံကိုဂုဏ်ပြုတဲ့အနေနဲ့ဒီပွဲကိုစီစဉ်ကျင်းပတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ
်။မဲဧတနာကျော်ရဲ့တက်တန့်ရောင်သတင်းလွှာသတင်းဘတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင်။အင်ကန်နဲ့မနေ့ခင်းအတွက်သတင်းဘတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းဘတ်ဆင်ကဏ္ဍတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကအကျိုးဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကတင်ပြမှာဖြစ်ပါတယ်။
အိန္ဒိယနဲ့မြန်မာနယ်စပ်မှာကီလိုမီတာ180လျားတဲ့ခိမေချန်စီယိုစနစ်ကိုစလုပ်နေပြီဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့2022-23ခုနှစ်အစည်းအခမ်းအနားဖော်ပြထားကြောင်း The Hindu သတင်းကဆိုပါတယ်ဒီစေကာစာကိုပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တာပါပေလ3ရက်ခရဲကအနည်းဆုံးလူ185ယောက်သေဆုံးခဲ့ရတဲ့မဏိပူရပြည်နယ်ကလူမျိုးရေးအထူးဂရုတွေဖြစ်ရတဲ့အကြောင်းသက်တွေထဲမှာနယ်စပ်ပေါက်နေတာနဲ့မြန်မာနိုင်ငံကဝင်ရောက်လာသူတွေကိုမထိန်ကွပ်နိုင်တဲ့အကြောင်းတွေလည်းပါဝင်တယ်လို့အစီရင်ခံစာကတုံ့တက်ထားပါတယ်။ရေးကြီးလိုအပ်နေတဲ့လက်နက်ခရမ်းမီးကြောင်းနဲ့စစ်ပစ္စည်းတွေကိုအစ္စရေးကိုစတင်ပို့နေပြီးသုံးရကြခဲ့ပြီးဖြစ်တဲ့ဟာမတ်စ်စစ်ပွဲမှာဘာတွေကိုမြန်မြန်ဆန်ဆန်ပို့နိုင်မလဲဆိုတာကိုသိလို့ရအောင်သူလောင်ပစ္စည်းစင်းတွေကိုပြန်ကြည့်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတို့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။လေငါကထွက်ခွာသွားပါပြီလို့ဆိုပေမဲ့ဘလို့လက်ရက်တွေဆိုတာကိုတော့သူကမပြောပါဘူး။ဟာစပိုလာတဲ့အီရန်ကြောတော့တောက်ခံပေးထားတဲ့အဖွဲ့တွေကိုအမေရိကန်ကစောင့်ကြည့်နေတယ်လို့လည်းအမည်မဖော်လို့တဲ့တာဝန်ရှိသူကဒရိပေးလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာအစ္စရေးကိုဟာမတ်စ်တိုက်ခိုက်မှုနဲ့ယူကရိန်းကိုရုရှားတိုက်ခိုက်မှုတွေအပေါ်မှာဟာမတ်စ်ရောရုရှားပါမိစ္ဆာမကောင်းဆိုးဝါးတွေဖြစ်တာတူညီတယ်လို့ခိုင်းနိုင်ပြောဆိုသွားခဲ့ပါတယ်။သူတို့နဲ့အတူရှိနေတဲ့အစ္စရေးသတင်းတွေကတရင်တော့ဒီကဟာမတ်စ်တွေကရုရှားတို့ပဲမကောင်းဆိုးဝါးတွေဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနဲ့ကွဲလိုက်တာတစ်ခုကတော့အစ္စရေးကိုအကြမ်းဖက်ဝါဒအဖွဲ့အစည်းကတိုက်ခိုက်တာဖြစ်ပြီးယူကရိန်းကတော့အကြမ်းဖက်ဝါဒနိုင်ငံကတိုက်ခိုက်တာဖြစ်တယ်လို့ပြောတဲ့အကြောင်းယူကရိန်းသမ္မတကအွန်လိုင်းမှာလုပ်တဲ့နေတိုးအစည်းအဝေးတစ်ခုမှာပြောဆိုသွားခဲ့တာပါအစ္စရေးပြည်သူတွေနဲ့အတူရပ်တည်ပြီးဟာမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုရှုတ်ချဖို့အမေရိကန်လွှတ်တော်အမတ်အများစုခေါင်းဆောင် Chuck Schumer ကတရုတ်သမ္မတဇီဂျင်းပင်နဲ့တနင်္လာနေ့ကတွေ့ဆုံစင်မှာတိုက်တွန်းလိုက်ပါတယ်
နောက်ဆုံးရသတင်းချင်းချုပ်ကိုဥတည်မောင်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျိုနာဂမ်မီနဲ့ဇူနက်ဇီနက်အဒဲရာမန်တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်္ကီထိုက်ပါရှင်
This program has come to